Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မေလ19ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီစံတိုင်းထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလာ190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါစီးပွားနိုင်ငံကစစ်ပွဲတွေအဆုံးသတ်စေဖို့အတွက်နိုင်ငံပေါင်း18နိုင်ငံကအစမြင့်တက်တမန်တွေဒီနေ့တွေ့ဆုံဆွေးနွေးနေကြပါတယ်တရုတ်ဆိုရထိတ်တန့်အရာရှိတူဟောင်ကောင်ကိုဒီနေ့ရောက်ရှိနေတယ်လို့ဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်တခါယူရိုနိုင်ငံမြို့တော်တဝက်ဒီနေ့ဘုံပေါက်ကွဲမှုတွေကြောင့်တော့လူ68ယောက်ထက်မနည်းသေဆုံးပြီးလူ100ကျော်ထိခိုက်ဒဏ်ရာရပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးအဖြစ်တန်တမန်ဟောင်းဦးကျော်တင့်ဆွေကိုခန့်အပ်ဖို့ပြည်ထောင်စုလွှတ်တော်မှာဒီကနေ့အတည်ပြုလိုက်ပါပြီ
နောက်ဆုံးသတ်မှတ်ချိန်ထိကန့်ကွက်ချက်တစုံတရာမရှိတဲ့အတွက်နိုင်ငံတော်သမ္မတကတင်ပြထားတဲ့ဦးကျော်တင့်ဆွေအားနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်တာဝန်ပေးရန
်သတင်းနေ့ပြီးပါကြားဖို့ရှိပါတယ်ဒီအကြောင်းနဲ့တူညဉ့်ညံ့ရေးအကောင့်ထဲဖော်မဲဆိုရင်အစိုးရအနေနဲ့တမရုံနဲ့ညှိနှိုင်းသွားဖို့လူမဲလို့သုံးသပ်ကြတဲ့အကြောင်းနဲ့ရန်ကုန်မြို့တော်စီမံတရားရေးကော်မတီဝင်တွေရဲ့သက်တမ်းအငင်းပွားနေတဲ့ကိစ္စအခြေခံပညာကျောင်းတွေမှာအစိုးရကဘာတွေထောက်ပံ့ဖို့စတင်ပြင်ဆင်နေပြီလဲဒါတွေကိုအစုံလင်းပြောပြသွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွန်းနဲ့ကိုအောင်တို့ကကြေညာပေးပါအောင်ခင်ဗျာ
ဩစတြေးလျနိုင်ငံဗီယက်နာမ်မြို့မှာဒီကနေ့ကျင်းပနေတဲ့နိုင်ငံပေါင်း18နိုင်ငံပါစီးရီးယားရေးနိုင်ငံတကာကူညီရေးအဖွဲ့ ISSG ရဲ့အစည်းအဝေးမှာ9နှစ်ကြာစီးရီးယားစစ်ပွဲအဆုံးသတ်နိုင်ရေးတရမန်တွေအဓိကထားဆွေးနွေးနေကြပါတယ်။ဒီကနေ့ဆွေးနွေးပွဲရဲ့ရည်ရွယ်ချက်တွေကိုတော့ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူတူဦးဖြစ်တဲ့ဂျာမနီနိုင်ငံဇာရေးဝန်ကြီး Frank Walter Steinmeier ကရှင်းပြပါတယ်
။ Insofern geht es heute darum,die Bedingungen dafür zu schaffen, dass die Waffenruhe
ဒီဆွေးနွေးပွဲကနေသဘောတူထားတဲ့ဒီအပြစ်ခက်ရက်စဲရေးကိုထိရောက်ရောက်အကောင့်ထဲပေါ်နိုင်တဲ့အခြေအနေတွေဖြစ်လာအောင်ဖန်တီးသွားဖို့ပါအလက်ပုံမြို့မှာတည်းမဟုတ်ပါဘူးအနီးပတ်ဝန်းကျင်ဒေသအားလုံးမှာဒီလိုအခြေအနေတွေဖြစ်လာဖို့ပါနိုင်ငံရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နိုင်မဲ့နည်းလမ်းတွေရှာသွားဖို့ဖြစ်တယ်လို့ဆိုပြီးတော့ဒီဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူတူဦးဖြစ်တဲ့ဂျာမနီနိုင်ငံသားရေးဝန်ကြီး Steinmeier ကပြောသွားတာပါရက်တက်နေတဲ့နိုင်ငံရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အပြစ်ခက်ရက်စဲရေးသဘောတူညီချက်ပြတ်မသွားအောင်ထိန်းသိမ်းဆောင်ရွက်ရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ကုလသမဂ္ဂအနေနဲ့လိုအပ်တဲ့နေရာတွေကိုလူသားချင်းစာနာမှုအကူအညီတွေထိရောက်အောင်ပေးနိုင်ဖို့ကိစ္စရပ်တွေကိုဆွေးနွေးနေကြတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကစတင်အသက်ဝင်ခဲ့တဲ့စီးရီးယားအပြစ်ခက်ရက်စဲရေးသဘောတူညီချက်ဟာတိုင်းပြည်အတွင်းမှာဒီအကြမ်းဖက်ဖြစ်ရပ်တွေကိုအစပိုင်းမှာတိတိတတ်တရောကြစေခဲ့ပေမဲ့လို့နောက်ပိုင်းမှာတော့အတူတက်မှုတွေတဖြည်းဖြည်းပြောက်ကွယ်လာခဲ့တာပါရှင
် IS စစ်သည်ကြတဲ့တင်ပိုက်ထားတဲ့အာရူဘာမြို့ကိုပြန်လည်တင်ပိုက်နိုင်ဖို့အတွက်စစ်စင်ရေးတွေစတင်လိုက်ပြီလို့ယူရက်လူမျိုးရင်းတပ်ဖွဲ့ကကြေညာလိုက်ပါတယ်အာရူဘာမြို့ဟာအမ်ဘာဒေသအနောက်ဘက်ကမြို့ဖြစ်ပြီးဂျော်ဒန်နဲ့စီးရီးယားနယ်စပ်ဒေသက IS စစ်သည်ကြတဲ့တင်ပိုက်ထားတဲ့နယ်မြေတွေနဲ့ထိစပ်နေပါတယ်မြေပေါ်မှာကြည့်ရင်အမ်ဘာဒေတာကိုအရေးကြီးတဲ့ဒေတာတစ်ခုအဖြစ်နဲ့မြင်ရမှာဖြစ်တယ်လို့အမေရိကန်ကာဝေးဌာနပြောခွင့်ရပီတာကော့ခ်ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အာရူဘာမြို့ကိုအီရတ်လုံခြုံရေးတပ်ဖွဲ့တွေပြန်လည်ရယူနိုင်မယ်ဆိုရင်ဒါဟာ ISIL တွေကိုတိုက်ခတ်ချေမွေးရမှာအရေးပါတဲ့ခြေလှမ်းတစ်ရပ်စတင်လိုက်နိုင်တာဖြစ်တယ်လို့ပီတာကော့ခ်ကပြောပါတယ်အခုဆိုရင် IS အဖွဲ့ဟာအီရတ်နဲ့ဆီးရီးယားအတွင်းသူတို့သိမ်းပိုက်ထားတဲ့နယ်မြေ45ရာခိုင်နှုန်းလောက်ကိုလက်လွတ်လိုက်ရပြီဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
အီရန်နိုင်ငံဘက်ဒတ်မြို့တော်တဝမ်းကဈေးတွေထဲမှာဒီကနေ့ဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တာမှာတော့လူ68ယောက်ထက်မနည်းသေဆုံးပြီးလူ100ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဘက်ဒတ်မြို့တော်မြောက်ပိုင်းအယ်ရှာဘတ်ဒေသကရှီးအိုက်မွတ်စလင်တွေအဓိကနေထိုင်ရာရပ်ကွက်မှာဖြစ်ပွားတဲ့တိုက်ခိုက်မှုတစ်ခုကတော့အမျိုးသမီးအသေးခံဘုံပေါက်ခွဲသူတူကလူရှုပ်ထွေးတဲ့ဈေးတစ်ခုထဲမှာဖောက်ခွဲခဲ့တာဖြစ်တယ်လို့အဲ့ဒီဒေသကအစိုးရအရာရှိတွေကပြောပါတယ်။လူ34ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့နောက်ထပ်80ထက်မနည်းထိခိုက်ဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကပြောထားပါတယ်။နောက်ထပ်တိုက်ခိုက်မှုတစ်ခုကတော့မြို့တော်တောင်ပိုင်းရရှစ်ရက်ကွက်မှာကားပုတ်တောင်ဖောက်ခွဲမှုဖြစ်ခဲ့တာပါ။အဲဒီမှာတော့လူ6ယောက်ထက်မနည်းသေဆုံးပြီးတော့21ယောက်ကျော်ဒဏ်ရာရပါတယ်။ဘက်ဒတ်မြို့တော်မှာပဲရှီးအိုက်မွတ်စလင်တွေနေထိုင်တဲ့ဆရာစီတီရက်ကွက်မှာလည်းဒီကနေ့အသေးခံကားပုတ်တောင်ဖောက်ခွဲမှုဖြစ်ခဲ့တာကြောင့်လူ19ယောက်ထက်မနည်းသေဆုံးပြီးတော့21ယောက်ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဆရာမြောက်တိုက်ခိုက်မှုကတော့အရှိမြောက်ကန်ကဟာဘီဘီယာရက်ကွက်မှာတိုက်ခိုက်ခံရတာဖြစ်ပြီးလူ9ဦးသေဆုံးခဲ့တဲ့အကြောင်း AP သတင်းဌာနကပြောပါတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမရှိသေးပါဘူးရှင်
။ Afghanistan ပြည်ပခဆုံးသက်ရေးစစ်ဆင်ညှိနှိုင်းမှုတွေကနေသဘောတူညီချက်ရလာဖို့ပါကစ္စတန်ဆိုရကရိုးရိုးသားသားကြိုးပမ်းဆောင်ရွက်နေတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်။ဒီလိုလို့ဆောင်နာဟ ာပါကစ္စတန်နိုင်ငံရဲ့လူမျိုးရေးဆိုင်ရာဆွေးနွေးချက်တွေကိုကင်တွေဖြည့်ရှင်းရကြတယ်လို့ပါကစ္စတန်နိုင်ငံထဲမှာဆယ်စုနှစ်တွေနဲ့ချီနေထိုင်နေကြတဲ့အာဖဂန်ဒုက္ခသည်တွေနဲ့ရွှေပြောင်းအလို့သမားတွေအိမ်ပြန်နိုင်အောင်အပိဆောင်ရွက်ရကြတယ်လို့လည်းဆိုပါရယ်အာဖဂန်ဆွေးရနဲ့တာလီဘန်ဖွဲ့တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ရင်နှီးလန့်ရှာတဲ့အနေနဲ့အာဖဂန်ပါကစ္စတန်တရုတ်နဲ့အမေရိကန်တန်တမန်တွေအစ္စလာမဘက်မြို့မှာတွေ့ဆုံဆွေးနွေးကြမယ့်အစည်းအဝေးမတိုင်ခင်တရက်အလို့ဒီကနေ့မှာပါကစ္စတန်မျိုးသားလူကြုံရေးအကြံပေးနစာဂျန်ဂျူအာကအခုလိုမှတ်ချက်ပြီးပြောသွားတာပါQCG လို့အတူကောက်ခေါ်တဲ့လေးနိုင်ငံပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့မနက်ဖြန်ပုတ်တဟူးနေ့အစည်းအဝေးကတော့ဒီနှစ်အတွင်း၅ချိန်မြောက်တွေ့ဆုံမှုဖြစ်ပါတယ်။ဒီအဖွဲ့အနေနဲ့ငြိမ်းချမ်းရေးအတွက်လမ်းပြမြေပုံတရက်ကိုအစောပိုင်းတုန်းကအပိသက်ရေးဆွဲခဲ့ကြပေမဲ့အာဖဂန်ဆိုရနဲ့ဆွေးနွေးမှုတွေမှာတာလီဘန်အဖွဲ့ပါဝင်လာအောင်စီးရုံးတာမျိုးတော့မလုပ်ခဲ့ပါဘူး။ဆွေးနွေးမှုတွေမှာတာလီဘန်လက်နက်ကိုင်အဖွဲ့ကိုပါဝင်လာအောင်ဘယ်လိုတွန်းအားပေးလှုပ်ဆောင်မလဲဆိုတဲ့အပေါ်အာဖဂန်နဲ့ပါကစ္စတန်ဆိုရတို့ကြားကွဲလွဲမှုတွေကြီးကြီးမားမားဆက်ရှိနေဆဲဖြစ်ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE ရဲ့အင်္ဂါနေ့ညဒေသတွင်သတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။တရုတ်ပြည်မှကြီးအစိုးရရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်မကျေနပ်မှုတွေပိုတိုးလာနေတဲ့ဟောင်ကောင်ကျွန်းကိုတရုတ်အစိုးရထိတ်တန့်အရာရှိကြီးတဦးဒီကနေ့3ရက်ကြာခီးစဉ်အပြင်နဲ့ရောက်ရှိနေပါတယ်။ဟောင်ကောင်လူထုတွေရဲ့အတန်တွေကိုနားထောင်ဖို့သူကုလိုရောက်လာတာလို့တရုတ်ပြည်သူကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌဂျန်တဲချင်းကပြောပါတယ
်။ကျေ各位朋友特别是新闻界的朋友们
တိကျလွတ်လပ်ပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နဲ့တရုတ်ပြည်မကြီးတို့တပြည်တော်စနစ်နှစ်ခုကျင့်သုံးတဲ့ကိစ္စနောက်အခြေခံဥပဒေလက်တွေ့အကောင့်ထဲပုံမှုတွေနဲ့ပတ်သက်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးအစိုးရနဲ့အထူးအုပ်ချုပ်ရေးဒေသမှာရှိနေကြတဲ့လူမှုအတန်းလွှာတီးတီးကအတန်းတွေသူတို့ရဲ့လှုပ်ဆောင်ချက်တွေအကြံပေးချက်တွေနောက်ပန်ကြားချက်တွေကိုနားထောင်နိုင်ဖို့အတွက်ကျွန်တော်ဒီကိုရောက်လာတာပါလို့ဟောင်ကောင်လေဆိပ်ကိုရောက်ရောက်ချင်းမှာပဲမစ္စတာဂျန်ကပြောသွားတာပါပေါ်ထူးနေမှာကျင်းပမဲ့စီးပွားရေးညီလာခံကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံမှာလက်ရှိတတိယမြောက်အာဏာအရှိဆုံးဖြစ်တဲ့မစ္စတာဂျန်တဲဂျန်ရောက်ရှိနေတာဖြစ်ပါတယ်။တဟာလေးနှစ်အတွင်းမှာတရုတ်အစိုးရထိတ်တန့်အရာရှိကြီးတဦးဟောင်ကောင်ကိုလာရောက်တာလည်းဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကိုတရုတ်ပြည်မကြီးအစိုးရလိုလားတဲ့ကော်မတီကရွေးပေးတဲ့သူတွေကမဲပေးရွေးချယ်ရမယ်ဆိုတဲ့ကန့်သတ်ချက်ကြောင့်မကျေနပ်မှုတွေရှိနေတဲ့ဟောင်ကောင်မှာအခုလိုထိတ်တန့်အရာရှိကြီးရောက်နေတဲ့အချိန်အတွင်းဒီမိုကရေစီဆန္ဒပြမှုတွေဖြစ်မှာကိုစိုးရိမ်တဲ့အတွက်လုံခြုံရေးကိုအထူးတင်းကျပ်ထားပြီးတော့တချို့နေရာတွေမှာဆိုရင်အသွားအလာကိုလုံးဝပိတ်ပင်ချပါတယ်။ဒါပေမဲ့လည်းဒီလိုလုံခြုံရေးတင်းကျပ်တဲ့ခြားကပဲဆန္ဒပြမှုတချို့လည်းရှိခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံမှာနိုင်ငံသားရေးဝန်ကြီးသစ်ခန့်အပ်လိုက်တဲ့အကြောင်းဗြိတိန်အစိုးရစီပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်ရီယောင်ဟိုဟာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေမှာဥဆောင်ပါဝင်ခဲ့သူဖြစ်ပြီး1999ပိုင်းတုန်းကအမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့သူဖြစ်ပါတယ်။သူဟာဗြိတိန်ဆိုင်ရာမြောက်ကိုရီးယားတာမတ်တာဝန်လည်းထမ်းဆောင်ခဲ့ပူးပါတယ်။အခုလိုရီယောင်ဟိုကိုနိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်ခန့်အပ်လိုက်တာဟာအခုနှစ်ဆန်းပိုင်းတုန်းကနျူကလ িয়ার ပုံးနဲ့တာဝေးပစ်ဒုံးကျည်ဆန်းသတ်မှုအပြီးနိုင်ငံတကာနဲ့ဆက်ဆံရေးပြပြခဲ့တဲ့အခြေအနေကိုပြန်ဖက်ဆဲဖို့မြောက်ကိုရီးယားအနေနဲ့ကြိုးပမ်းတာဖြစ်တယ်လို့အခက်အခဲတချို့ကသုံးသပ်ပါတယ်။ဒါ့အပြင်ရီအနေနဲ့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တင်းကျပ်တဲ့ပိတ်ဆို့တံခတ်မှုတွေကိုဖြေလျှော့ပေးဖို့ကုလသမဂ္ဂမှလည်းတောင်းဆိုပွဲရှိနေပါတယ်။အရင်နိုင်ငံသားရေးဝန်ကြီးရီဆူယန်းကိုဘယ်လိုတာဝန်လွှဲပြောင်းပေးရထားလဲဆိုတာကိုစာထဲမှာဖော်ပြမထားပေမဲ့သူ့ကိုမြောက်ကိုရီးယားအလုံသမားပါတီရဲ့နိုင်ငံတကာဆက်ဆံရေးဒုတိယဥက္ကဋ္ဌနေရာကိုယာရုတိုးမြင့်ပေးထားတယ်လို့ယုံကြည်ရကြောင်းတောင်ကိုရီးယားထောင်လိုင်းရေးဘက်ကပြောဆိုထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာခီးသွွားလည်ပတ်သူတွေအကြာလူကြိုက်များတဲ့နေရာတစ်ခုနားမှာရေကြီးရေရှမ်းတာတွေဖြစ်ခဲ့တာကြောင့်လူ18ယောက်ထက်မနည်းသေဆုံးပြီးတော့3ဦးပျောက်ဆုံးနေတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်။တက္ကသိုလ်ကျောင်းသား80လောက်ပါတဲ့အဖွဲ့နဲ့အဲလန်းညွန်တွေဟာမြောက်ပိုင်းဆူမက်ထရာမှာရှိတဲ့ဒူဝါဝါနာရေတံခွန်ကိုလာရောက်လည်ပတ်နေစမှာအနီးနားကရေတံခွန်တစ်ခုကနေရုတ်တရက်ရေတွေအချိန်နဲ့စီးကျလာတာပါ။အခုခါမှာတော့ကယ်ဆယ်ရေးအဖွဲ့ဝင်တွေဟာပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေပါရယ်။ရေကွန်ကနေ3ကီလိုမီတာလောက်ဝေးတဲ့ရန်ဘူနန်ဒဲရဲအူဂျွန်ဒလန်းရွာတွေမှာဖြတ်ပြီးတော့စီးသွားတဲ့မြစ်သုံးမြစ်ထဲမှာအဓိကထားရှာဖွေနေတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့မုတ်တုံရာသီမှာအခုလိုရေကြီးရေရှမ်းမှုတွေဖြစ်ပွားလို့ရှိပါတယ်ရှင်။
ဗြိတိန်နိုင်ငံမှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့စာအုပ်တွေထဲကစာပေအရေးသားပြောင်းလဲတဲ့ဝိတ္တစာအုပ်တွေကိုပေးတဲ့အထင်ကရမန်ဘုတ်ကနိုင်ငံတကာစုကိုတောင်ကိုရီးယားဆိုင်ဆီယာမဟန်ခန်းရဲ့ The Vegetarian တတ်တလွတ်ဆိုတဲ့စိတ်ကူးယဉ်ဝတ္ထုကစုရရှိသွားပါတယ်သူဟာစုချင်းမြင်ခံရတဲ့ပထမဆုံးကိုရီးယားနိုင်ငံသားတစ်ယောက်ပါဒိုင်ငါးဦးလုံးကတညီတညွတ်တဲ့ရွေးချယ်ခဲ့တဲ့ဒီ vegetarian ဆိုတဲ့ဝတ္ထုကအသားမစားတော့ဘူးဆုံးဖြတ်လိုက်ပြီးတော့ဆိုးရွားတဲ့အကျိုးဆက်တွေနဲ့ကျွမ်းတဲ့အမျိုးသမီးတယောက်အကြောင်းရေးဖွဲ့ထားတာဖြစ်ပါတယ်ဝတ္ထုတွေကဇက်ကောင်ကလူသားမျိုးနွယ်တဲမှာတော့မပါခြင်းလောက်အောင်ဖြစ်သွားခဲ့တာကိုရေးဖွဲ့ပြထားတယ်လို့စာရေးသူကပြောပါတယ်ဒီဝိတ္ထုဟာစကလုံးအသုံးလုံးပြောင်ပြောင်ပြီးတကယ်ကိုခံစားရအောင်ထိထိမိမိရေးဖွဲ့နိုင်တဲ့ပြင်းပြင်းထန်ထန်ပောက်ကွဲပြီးအတွင်းစိတ်တရံပြင်းပြမှုကိုတည်ကုန်းပြထားတယ်လို့စုရေးချယ်ရေးအဖွဲ့ခေါင်းဆောင် Boy Tanking ကပြောပါရယ်ဒီစုအတွက်ရရှိတဲ့စုချင်းငွေဒေါ်လာ 9,200 ကိုတော့စာရေးဆရာမဟန်ကန်နဲ့အတူလွန်ခဲ့တဲ့3နှစ်ကမှကိုရီးယားဘာသာကိုကိုယ့်ဘာသာလေးလာသင်ယူခဲ့တဲ့သူ့ရဲ့ဘာသာပြန် Deborah Smith တို့ခွဲဝေယူကြမှာပါအရင်တုန်းကဒီစုကိုအနုပညာဖန်တီးတဲ့ပုံကိုပေးခဲ့တာဖြစ်ပေမဲ့ဒီနှစ်မှာတော့လုံချင်းစာအုပ်တို့ကိုအတိအမှတ်ပြုပေးရတာဖြစ်ပါတယ်။ခံရစာအုပ်ကိုအင်္ဂလိပ်ဘာသာနဲ့ပြန်ဆိုထားပြီး UK မှာဖြန့်ဝေခဲ့တာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ပြူတွင်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ။အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်။နိုင်ငံတော်အတိုင်ပင်ခံယုံပြည်ထောင်စုဝန်ကြီးအဖြစ်တန်တမန်ဟောင်းဦးကျော်တင့်ဆွေကိုခန့်အပ်တောင်းဝန်ပေးဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါပြီ။အရင်အစိုးရလက်ထက်အဆက်ဆက်မှာနိုင်ငံရေးဝန်ကြီးဌာနမှတောင်းဝန်ထမ်းဆောင်ခဲ့ပြီးတန်တမန်ဟောင်းတယောက်ဖြစ်တဲ့ဦးကျော်တင့်ဆွေကိုအခုလိုပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်လိုက်တဲ့အပေါ်ဝေဖန်မှုတွေများစွာထွက်ပေါ်နေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပါမယ်။
အစိုးရတစ်လက်ထက်မှာအသစ်ဖွဲ့စည်းလိုက်တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်အောင်စုဝင်ကြီးအဖြစ်တန်တမန်ဟောင်းတယောက်ဖြစ်တဲ့ဦးကျော်တင့်စွေကိုခန့်အပ်တာဝန်ပေးဖို့ဒီကနေ့ပြည်အောင်စုလွှတ်တော်မှာကန့်ကွက်သူမရှိအတည်ပြုလိုက်ပါတယ်
။ကန့်ကွက်လိုတဲ့အမည်စင်ပေးဖို့ရန်နောက်ဆုံးသတ်မှတ်ချိန်ထိကန့်ကွက်ချက်တစုံတရာမရှိတဲ့အတွက်နိုင်ငံတော်သမ္မတကတင်ပြထားတဲ့ဦးကျော်တင့်စွေအားနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်အောင်စုဝင်ကြီးအဖြစ်ခန့်အပ်တာဝန်ပေးရန်လွှတ်တော်ကသဘောတူကြောင်းပြည်တော်စုလွှတ်တော်ဆိုင်ရာနိဝေ28နဲ့အညီကြေညာပါတယ
်ပြည်တော်စုလွှတ်တော်နိုင်ကမန်ဝင်းခန့်တန်းကလွှတ်တော်ရဲ့အဆုံးဖြတ်ချက်ရယူပြီးအခုလိုကြေညာခဲ့တာပါနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်တော်စုဝင်ကြီးအဖြစ်ဦးကျော်တင့်စွေကိုခန့်အပ်ဖို့တမနာဦးထင်ကျော်ကပြီးခဲ့တဲ့မေလ23ရက်နေ့ကပြည်တော်စုလွှတ်တော်ကိုအဆုပြုခဲ့ပါတယ်ဒီကနေ့လွှတ်တော်ကအတည်ပြုလိုက်တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဟာပြီးခဲ့တဲ့အစိုးရလက်ထက်အဆက်ဆက်မှာနှစ်ပေါင်း30ကျော်ကြာရာထူးအစဉ်စစ်နဲ့ဒီနိုင်ငံသားဝင်ကြီးဌာနမှာတာဝန်ထမ်းဆောင်ခဲ့ပြီးတော့ကုလသမဂ္ဂဌာနချုပ်မှလည်းမြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးအဖြစ်နဲ့ရောအမြဲတမ်းကိုယ်စားလှယ်အဖြစ်နဲ့ပါတာဝန်ထမ်းဆောင်ခဲ့ပါတယ်။အဲ့ဒီအချိန်အဲ့ဒီကာလကမြန်မာအစိုးရရင်ဆိုင်နေရတဲ့လူ့အခွင့်အရေးဆိုင်ရာဝေဖန်ခံရမှုတွေကိုကုလသမဂ္ဂမှာတောက်လျှောက်ခုခံပြောဆိုခဲ့တဲ့သူလည်းဖြစ်ပါတယ်။ဒါအပြင်2009ခုနှစ်တုန်းကအာဆီယံလူ့အခွင့်အရေးကော်မရှင်မှာမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အဖြစ်သူတာဝန်ယူခဲ့စဉ်မှာလည်းအရက်ဖက်လူ့အဖွဲ့အစည်းတွေနဲ့ပူးတွဲလှုပ်ဆောင်မှုအားနည်းခဲ့တယ်လို့ဝေဖန်မှုတွေလည်းရှိခဲ့တာပါ။ဒီလိုဝေဖန်မှုများစွာရှိခဲ့တဲ့ဦးကျော်တင့်စွေကိုနိုင်ငံတော်အတိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်တာဝန်ပေးတာနဲ့ပတ်သက်လို့နိုင်ငံရေးလေလာတုံသက်သူဒေါက်တာရမျိုးသိန်းကအခုလိုတုံသက်ပါတယ်
။ဒီနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဆိုတာနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနလောက်ကိုအရေးပါတယ်လို့မြင်တယ်။အဲ့ဒီဝန်ကြီးဌာနရဲ့ဝန်ကြီးနေရာမှာဒေါ်ဆန်းစုကြည်နေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရေးပါတဲ့ထိတန်းခေါင်းဆောင်တဦးကိုခန့်ထားတဲ့လေလို့မြင်တယ်။ဦးကျော်တင်းဆွေဟာအရှင်တမတော်အစိုးရအဆက်ဆက်လက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာမျက်နှာစာမှာဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အများကြီးပြစ်တင်ရှုံချပြီးတော့ပြောဆိုခဲ့တဲ့တန်တမာဟောင်းတူလည်းဖြစ်တယ်။နောက်ပြီးတော့လက်ရှိအခြေအနေမှာလည်းပဲသူရဦးရွှေမန်းဦးဆောင်တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်နေတယ်။အဲ့ဒီအခါကျတော့အဲ့ဒီလိုပုဂ္ဂိုလ်တဦးကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးအဖြစ်ခန့်အပ်တာဟာကျွန်တော်အမြင်အားဖြင့်တော့တင့်တော်တယ်လို့သုံးသပ်ဖို့ခက်တယ်
ဒါအပြင်စိုးအပ်တဲ့လက်ထက်မှာမြို့သားရင်ကြားစီးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းတွေကိုလှုပ်ဆောင်မဲ့ NRPC အဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းမှုလုပ်ငန်းတွေကိုလည်းဦးကျော်တင့်စွေကဦးဆောင်လုပ်ကိုင်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမနေ့ကပြောကြားခဲ့ပါတယ်။ဒါဟာစိုးအပ်တဲ့လက်ထက်မြို့မငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်စိုးရိမ်စရာဖြစ်တယ်လို့ဒေါက်တာရဲမျိုးသိန်းကတုံ့သက်ပါတယ်
။ကျွန်တော်အများအဖြစ်တော့စိုးရိမ်စရာနေထားလို့မြင်တယ်။ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာနော် ိုစေတနာရောစိတ်အားရောထက်သန်မှုအပိုင်းမှာအားကောင်းတဲ့ပုဂ္ဂိုလ်မျိုးကိုဟောအဲ့ဒီလိုဌာနမျိုးကိုဥဆောင်ပြီးဖွဲ့စည်းစေတာဟာကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲအတွက်တကယ်ထိရောက်ပြီးတော့အကျိုးရှိနိုင်တယ်လို့ထင်တယ်။ဒါပေမဲ့ဥကျော်တင်းဆိုလိုပုဂ္ဂိုလ်မျိုးကိုဒီဌာနကိုဥဆောင်ပြီးတော့ဖွဲ့စည်းစေတာဟာကျွန်တော်အမြင်အားဖြင့်တော့ဒါစိုးရိမ်စရာအနေအထားတစ်ခုပဲလို့မြင်တယ်။ဟောမြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းဒါဟာစိုးရိမ်ရှင်မှတ်တစ်ခုလို့တော့မြင်တယ်ဗျ
။အရင်ဆိုလက်ထက်အဆက်ဆက်မှာဥကျော်တင်းဆိုနဲ့ပတ်သက်လို့ဝေဖန်မှုများစွာရှိခဲ့ပေမဲ့လို့လူတို့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရတစ်လက်ထက်မှာတော့ပြည်အောင်စုဝင်ကြီးအဖြစ်တာဝန်ယူခြင်းကစပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်ရအောင်မယ်လို့မြန်မာနိုင်ငံရေးစိတ်ဝင်စားသူတွေကပြောပါရယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလုံမှုဆောင်ဦးဝင်းထိန်ကတော့ဦးကျော်တင်းဆွေဟာဒေါင်ဆန်းစုကြည်နဲ့အတူလက်ပတောင်းတောင်အရေးခင်ကော်မရှင်မှအတူလက်တွဲလှုပ်ဆောင်ခဲ့ပြီးအဲ့ဒီအချိန်ကလေးကသူ့ရဲ့လှုပ်ဆောင်ချက်တွေကိုတတိပြုမရာကြောင့်အခုလိုနိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဌာနပြည်အောင်စုဝင်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ခဲ့ခြင်းဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ VOA သတင်းတော်ကုထက်အောင်ရဲ့သတင်းပေးပို့ချက်ကိုကြားခဲ့ရတာပါ။ VOA ကအင်္ဂါညအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတင်ပြမှာကအစိုးရတဲ့အနေနဲ့ငញ្ញိုင်းလုပ်ငန်းစဉ်တွေကိုဆက်လက်အကောင့်ထည့်ဖို့မယ်ဆိုရင်တက်မတော်နဲ့အရင်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်လိမ့်မယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ငញ្ញိုင်းလုပ်ငန်းစဉ်တွေအတွက်အသုံးပြုမဲ့ဗန္နာငွေကြေးကိုလည်းအစိုးရစီကသာမကတိုင်းသာလက်နက်ကိုင်းအဖွဲ့အစည်းတွေအတွက်တည်ထောင်ပေးအပ်ဖို့လိုမယ်လို့လည်းထောက်ပြကြပါတယ် VOA သတင်းနောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနအောက်မှာအစိုးရအဖွဲ့အစည်းတစ်ရပ်ဖြစ်ဖွဲ့စည်းဖို့နဲ့27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအကျိုးပြင်ဆင်ရေးကော်မတီတစ်ရပ်ဖွဲ့စည်းရေးအတွက်ပြောဆိုပြီးမှလေးလာသုံးသပ်သူတွေကပြောဆိုလိုက်တာဖြစ်ပါတယ်ရှမ်းတိုင်းသမ ्या ဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အထွေထွေတွင်းမှုဦးဆိုင်ညွန့်လွင်ကအမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးလုပ်ငန်းတွေကိုဆက်လက်အကောင့်ထည့်ဖို့ရင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
ကျွန်တော်တို့သဘောထားတော့သက်မတော်နဲ့အစိုးရနဲ့တရင်ဆုံးစပြီးတော့ညှိနှိုင်းတာပုံမှန်မလို့ဖြစ်တာဒါမှမဟုတ်လည်းအခုအရင်ပုံစံဆိုတော့သက်မတော်ရောအစိုးရရောလက်နက်ကန်တိုင်းသားအဖွဲ့ကြီးတွေရောတခါတည်းတော့သုံးဝန်းဆောင်လို့ဆွေးနွေးတာလည်းရှိပါတယ်ဘယ်လိုပုံစံလုပ်မလဲတော့မသိပါဘူး။အမှန်တော့တပ်မတော်ကလည်းအစိုးရအစိပ်ပိုင်းတစ်ခုပဲဖြစ်တဲ့အခါကျတော့တပ်မတော်နဲ့အစိုးရနဲ့အများကြီးမဟုတ်တော့တော့လည်းပေါ့ပါတော့ညှိနှိုင်းနေဖြစ်ပါလား
။နိုင်ငံရေးဆောင်ပါရှင်ဦးစီသူအောင်မြင့်ကတော့လက်နက်ကိုင်ပြည်ပခါချုပ်ငင်းရေးအတွက်ညှိနှိုင်းရမှာတပ်မတော်နဲ့တော်တွင်လက်နက်ကိုင်အဖွဲ့တွေရဲ့ယုံကြည်မှုရရှိဖို့လိုအပ်ကြောင်းနဲ့တပ်မတော်ကချမှတ်ထားတဲ့မူနဲ့ကွဲလွဲပြီးလုပ်ကြရမယ်ဆိုရင်ညှိနှိုင်းဖို့လိုအပ်မယ်လို့ပြောပါတယ်
။အခုလုံးလုံးပြည့်ဆိုရင်တပ်မတော်ကဝီဝီချုပ်ကသူဘာသာပြောလာတာရှိနေပြီ။သူကမူရီကိုသူကသူ့ဘာသာသူစုတ်ကင်ထားတာရှိနေတယ်။ဆိုတော့လက်နက်ကင်သုံးခွဲကိုအတိမတ်မကြည့်ဘူး။ဒါလက်နက်ချရမယ်ဆိုတဲ့ဟာမျိုး။အဲပြီးတော့နောက်ဒီအရေး NCA လက်မှတ်ထိုးရတဲ့အတိုင်းကိုဆက်ပြီးတော့သွားမယ်ဆိုတာမျိုး။ဒါသူ့ဘက်ကပြောနေပြီဆိုတော့ NLD ကအဲ့လိုမျိုးမတူတဲ့ဟာတွေလုပ်မယ်ဆိုရင်စံတော်နဲ့တော့သူကြည့်ရတော့မှာပေါ့။အဲ့ဒီသဘောတွေသူကရှိပါလိမ့်မယ်
။ငင်းချရေးဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့ Center for Humanitarian Dialogue အဖွဲ့က Senior Project Officer ဇဂျဲလျံကလည်းလက်ရှိငင်းချရေးဖြစ်စဉ်မှာတက်မတော်ရဲ့အခမ်းကဏ္ဍကအရေးပါကြောင်းပြောပါတဲ့
ခုလက်ရှိဦးဆောင်နေတဲ့အစိုးရအနေနဲ့ငင်းချရေးဖြစ်စဉ်နဲ့တခုခု policy ချမယ်လုပ်ငန်းတွေဆောင်ရွက်မယ်ဆိုလို့ရှိရင်လည်းဟိုဟာသူတို့အတွင်းထင်းမှာပေါ့နော်ကျွန်တော်အစိုးရနဲ့တက်တွေအရင်ကြည့်ပြီးမှဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့ဟာမျိုးကဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့တော့တမတော်ခန့်ကန်တာကတော့ကျွန်တော်အနေနဲ့ဟိုမပါလို့မဖြစ်တဲ့အခြေအနေဖြစ်တယ်။လွန်ခဲ့တဲ့တမရဦးတင်းစီလက်ထက်တုန်းကလေအမှန်ဆိုလို့ရှိရင် NCA လက်မှတ်တွေရနိုင်တဲ့အချက်ကလေပြောမယ်ဆိုရင်တမတော်ကဥဆောင်ခဲ့လို့သာဖြစ်ပါတယ်နော်။အဲ့တော့လာမယ့်အပိုင်းမှာလည်းတမတော်ကတော့မပါလို့မရဘူးလို့ကျွန်တော်ထင်တယ်ပေါ့နော်။
သူကပဲငင်းချဲဖြစ်စဉ်အတွက်ဗန္တာငွေခွဲဝေသုံးစွဲနဲ့ပတ်သက်ပြီးအခုလိုထောက်ပြပါတယ်
မြန်မာနိုင်ငံငင်းချဲဖြစ်စဉ်အတွက်ပြီးထားတဲ့ဗန္တာငွေကအကုန်လုံးအစိုးရစီပဲသွားမယ်ဆိုတာကြတော့ကျွန်တော်အနေနဲ့တော့ချစ်တင်ဘူးလို့ကျွန်တော်ထင်တယ်တဘောကမြန်မာနိုင်ငံဘာဖြစ်လို့လဲဆိုတော့အရင်တုန်းကလေတိုင်းဒေသနဲ့အဖွဲ့ဖက်ကငင်းချဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဗန္တာငွေအစိုးရဖက်မှရတင်းတဲ့လောက်သူတို့ဖက်မှလည်းမရခဲ့တာတွေရှိခဲ့တယ်အဲ့ဒီရှိခဲ့တဲ့ပုံမှာအစည်းအဝေးတွေပြင်ဆင်မှုတွေလေသူတို့ကြိုက်တယ်လို့မလုပ်နိုင်ဘူးပြီးမှဒီတိုင်းဒေသနဲ့အဖွဲ့အနေနဲ့ငင်းချမ်းကြီးဖြစ်စဉ်နဲ့ပြည်သူတွေကတိပေးမယ်ချပြမယ်ဆိုတဲ့လုပ်ငန်းတွေလေအစိုးရလုပ်နိုင်တယ်လို့သူတို့မလုပ်နိုင်ခဲ့ဘူးပေါ့နော်အဲ့တော့အဓိကကျွန်တော်ပြောချင်တဲ့အဖြစ်ဒါရကအစိုးရအတွက်ဘလောက်ကုန်လဲဆိုတဲ့ကုန်ချက်စရိတ်အပေါ်ပြီးတံပေးလိုက်ပြီးလို့ရှိရင်တိုင်းဒေသနဲ့အတွက်ပါသူတို့ပြီးတံပေးတင်တယ်လို့ကျွန်တော်ထင်တယ်
မြန်မာနိုင်ငံရဲ့လေးလာသုံးသပ်သူတွေအကြားမှာတနင်္ဂနွေလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးမှနိုင်ငံရေးဆွေးနွေးပွဲစတင်မှာလားဆိုတာနဲ့လက်မှတ်မရေးထိုးဘဲပါဝင်နိုင်မလားဆိုတာကိုတော့ကွဲပြားဖို့မရှိကြောင်းပြောဆိုကြပါတယ်လောလောဆယ်မှာ NRPC ဖွဲ့စည်းဖို့27ရာစုပင်လုံးညီလာခံကျင်းပနိုင်ဖို့အတွက်အကျိုးပြင်ဆင်မှုတွေနဲ့ပတ်သက်ပြီးအရင်အစိုးရလက်ထက်ကဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့တွဲဆုံဆွေးနွေးဖို့ရှိနေတယ်လို့ UPDJC ကိုလည်းပြန်လည်ပြင်ဆင်ဖွဲ့စည်းဖို့ရှိနေပါတယ
် VOA သတင်းတော့ကုမိုးစော်ရဲ့တင်ပြချက်ပဲဖြစ်ပါတယ်လက်ရှိရန်ကုန်မြို့တော်စီမံတရားရေးကော်မတီတရားဝင်အသက်ဝင်မှုနဲ့ပတ်သက်လို့မြို့တော်စီမံတရားရေးကော်မတီရွေးချယ်ခံအဖွဲ့ဝင်တွေနဲ့မြို့တော်ဝန်အပါအဝင်ရန်ကုန်တိုင်းအစိုးရတို့ကြားတင်းမာမှုတွေဖြစ်နေပါတယ်တည်ဆဲဥပဒေအရရန်ကုန်မြို့တော်စီမံတရားရေးကော်မတီရဲ့သက်တမ်းဟာအစိုးရသက်တမ်းနဲ့အညီဖြစ်တယ်ဆိုပေမဲ့ရွေးချယ်ခံကော်မတီဝင်တွေကတော့ကော်မတီဝင်သစ်တွေကိုမရွေးချယ်ရသေးသေးသူတို့အနေနဲ့ကော်မတီဝင်အဖြစ်တရားဝင်တာဝန်ထမ်းဆောင်ခွင့်ရှိနေတုံးပဲလို့ဆိုပါတယ်ရန်ကုန်မြို့တော်စီမံတရားရေးရွေးကောက်ပွဲဆိုင်ရာဤဥပဒေကိုမြို့တော်ဝန်ကပြင်ဆင်ချက်လုပ်လာပြီးနောက်မြို့တော်ဝန်နဲ့ရန်ကုန်မြို့တော်စီမံတရားရေးကော်မတီရွေးချယ်ခံအဖွဲ့ဝင်တွေကြားအပြန်အလှန်တင်းမာမှုတွေဖြစ်လာတာပါလက်ရှိရန်ကုန်မြို့တော်စီမံတရားရေးကော်မတီဝင်တွေကိုတာဝန်ကရက်စဲတဲ့အကြောင်းသတင်းတွေပေါ်ထွက်ခဲ့ပြီးတဲ့နောက်ဒီကနေ့ရန်ကုန်မြို့တော်ခမ်းမမှာရွေးကောက်ခံကော်မတီဝင်အချို့ရုံးထိုင်ဖို့ရောက်လာရကနေပေးမဝင်လို့ရန်ကုန်မြို့တော်ခမ်းမလုံခြုံရေးတွေနဲ့ထိတ်တိုက်ဖြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာရုံးထဲကိုဝင်ခွင့်ရသွားပါတယ်။ရန်ကုန်မြို့တော်စီပင်တရားရေးကော်မတီအဆင့်ဆင့်ရွေးကောက်တင်မြှောက်ချင်းဆိုင်ရာဤဥပဒေကိုပြင်ဆင်တဲ့ဤဥပဒေကိုရန်ကုန်တိုင်းအစိုးရကမေလ16ရက်နေ့ကပြင်ဆင်လိုက်တဲ့အတွက်ရန်ကုန်မြို့တော်စီပင်တရားရေးကော်မတီမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ကော်မတီဝင်အဖွဲ့ဝင်အားလုံးတာဝန်ကရက်စဲခြင်းခံရလိုက်တဲ့သဘောဖြစ်သွားပါတယ်။ရွေးချယ်ရေးဆိုင်ရာဤဥပဒေကိုရန်ကုန်မြို့တော်ဝန်ကပြင်ဆင်ဖို့ကြိုးစားနေချိန်မှာအခုလိုထိတ်တိုက်ရင်ဆိုင်မှုတွေဖြစ်လာရတာပါ။တကယ်တော့နောက်ထပ်မြို့တော်စီပင်တရားရေးကော်မတီဝင်အသစ်တွေရွေးချယ်ကြမ်းတစ်စာချိန်တဲ့အထိသူတို့ကော်မတီဝင်တွေကတရားဝင်လုပ်ပိုင်ခွင့်ဆက်ရှိနေမှာဖြစ်ကြောင်း2014ဒီဇင်ဘာလမှာပြည်သူတွေကရွေးချယ်ခဲ့တဲ့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီဝင်အနောက်ပိုင်းခရိုင်ကိုယ်စားလှယ်ဇော်တိကဦးခင်လိုင်ကပြောပါတယ
်ကျွန်တော်တို့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီရဲ့တက်တန်းဟာအစိုးရဘက်ရဲ့တက်တန်းလို့ဆိုတာဖြစ်တဲ့အတွက်2016ခုနှစ်မတ်လ31ရက်နေ့မှာကျွန်တော်တို့ရဲ့ကော်မတီတက်တန်းကုံဆုံးသွားတာဖြစ်တဲ့အတွက်ဒီကော်မတီမှာပါဝင်ကြတဲ့ဥက္ကဋ္ဌမြို့တော်ဝင်အပါအဝင်အစိုးရခန့်တဲ့ကော်မတီဝင်၄ဦးကအလူလျောက်အရာဓုကနေပြီးအနားယူသွားပြီဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ရန်ကုန်မြို့တော်စီပင်သာရေးကော်မတီရဲ့2014ခုနှစ်ရွေးကောက်ပွဲနီးဦးတွေဆိုတာရှိပါတယ်။အဲ့ဒီရွေးကောက်ပွဲနီးဦးတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ရဲ့နီးဦးတွေ64မှာပြဋ္ဌာန်းထားတာကတော့ကျွန်တော်တို့ရွေးကောက်တင်မြှောက်ခံကော်မတီဝင်များအားလုံးဒီနောက်လာမည့်ရွေးကောက်ပွဲမလုံမချင်းနောက်လာမည့်ရွေးကောက်ပွဲပြုလုပ်ခဲ့မယ်ဆိုရင်အဲ့ရွေးကောက်ပွဲကတော့တစ္ဆာဒိဋ္ဌံဆိုပြီးတဲ့အထိနောက်တက်လာမယ့်သူများကိုတာဝန်လွှဲပြောင်းပေးသည့်အထိတာဝန်ထမ်းဆောင်ပေးရမည်လို့အတိအကျပြဋ္ဌာန်းထားပြီးဖြစ်ပါတယ်။အဲ့ဒီရဲ့ပြဋ္ဌာန်းချက်ရကျွန်တော်တို့ရန်ကုန်မြို့တော်စီပင်သာရေးကော်မတီမှာရွေးချယ်တင်မြှောက်ချင်းခံရတဲ့အရှိန်အောက်တောင်မြောက်မှာခေါ်တဲ့ကော်မတီဝင်၄ဦးအပါအဝင်မြို့နယ်ခရိုင်အစင်းနယ်မှာရှိတဲ့115ဆောကော်မတီဝင်တွေကယနေ့ထက်တိတာဝန်ထမ်းဆောင်လဲရှိပါတယ်။အဲ့ဒါကတော့ဥပဒေပါတိုင်းဆောင်ရွက်တာဖြစ်ပါတယ
်။ဒါပေမဲ့မြို့တော်စီပင်သာရေးဥပဒေအခန်းနှစ်အပိုက်10မှာတော့မြို့တော်စီပင်သာရေးကော်မတီဝင်တွေရဲ့တက်တန်းဟာအစိုးရရဲ့တက်တန်းနဲ့အညီသာဖြစ်စေရမယ်လို့ပြဋ္ဌာန်းထားတာပါ။အဲ့ဒီဥပဒေဟာလေသမဏဦးသိန်းစိန်လက်ထက်2014ခုနှစ်ထဲပြင်ဆင်ချက်လုပ်ခဲ့တဲ့ဥပဒေတွေဖြစ်ပြီးအဲ့ဒီဥပဒေအရ2014ဒီဇင်ဘာလတည်းစီမံသားရရွေးကောက်ပွဲတွေလုပ်ခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ညိုညိုသိန်းကတော့ဥပဒေအရကော်မတီရဲ့တက်တန်းကုံဆုံးသွားပြီလို့ဆိုသလိုဤဥပဒေပြင်ဆင်မှုကိစ္စမှာမြို့တော်ဝန်စီမှာလုပ်ပိုင်ခွင့်ရှိတယ်လို့ပြောပါတယ်။
ရေတော်ဝင်အစ်စ်ကရန်ကုန်မြို့တော်စီပင်သားရရေးရွေးကောက်ပွဲဆိုင်ရာနီးဥပဒေကိုပြင်လိုက်တယ်။သူကလောက်ပိုင်ကြီးရှိတယ်။ဒါပေမဲ့သူကအဲ့ဒါအတွက်တော်ကိုပြင်ရမယ်။သူတော်တင်ပြီးတော့သူတော်မကန့်ကွက်ရင်တော့သူရဲ့ဟာကြီးကဟိုတရားဝင်နေလေ။သူတော်ကလည်းကန့်ကွက်နေတော့မဖြစ်ဘူးလေ။သူတော်ကန့်ကွက်ရင်တော့နီးဥပဒေကိုပြင်ပြင်ရမှာပေါ့နော်သူတော်
ရန်ကုန်မြို့တော်ဝန်ကပြင်ဆင်ထားတယ်ဆိုတဲ့မြို့တော်စီပင်သားရေးကော်မတီဝင်ရွေးချယ်ရေးဆိုင်ရာဤဥပဒေကိုတော့မေလ18ရက်မနက်ဖြန်မှာကျင်းပမဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာတင်သွင်းဆွေးနွေးမှာဖြစ်ပါတယ်။ဥပဒေအရဆိုရင်ရန်ကုန်မြို့တော်စီပင်သားရေးကော်မတီကိုကော်မတီဝင်6ဦးနဲ့ဖွဲ့စည်းထားပြီးမြို့တော်ဝန်အပါအဝင်အစိုးရကခန့်အပ်ထားတဲ့ကိုယ်စားလှယ်4ဦးနဲ့ရွေးကောက်တင်မြှောက်ခံကိုယ်စားလှယ်4ဦးတို့ပါဝင်ကြပါတယ်။ ဒီ OA အင်္ဂါနေ့ညဘက်အစည်းအဝေးကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတခါတင်ပြောရမှာကအခြေခံပညာကျောင်းသားတွေကျောင်းအနှံရမှာငွေကြေးတစုံတရာမကောက်ခံဖို့ပညာရေးဝန်ကြီးဌာနကညွှန်ကြားလိုက်တာကြောင့်အခြေခံပညာကျောင်းသားတွေအတွက်ကုန်ကြစိတ်တက်တာလာမဲ့အခြေအနေဖြစ်လာပါတယ်ဒါပေမဲ့ဝင်ငွေမြင့်သူတွေနဲ့အလေအလတ်ဝင်ငွေရှိသူတွေကတော့အစိုးရကျောင်းတွေရဲ့တင်ကြားမှုအရေးသွေးအခုတည်းထိပိုပြီးတိုးတက်လာဖို့ကိုမျှော်လင့်နေပါတယ်မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
အခြေခံပညာကျောင်းတွေမှာအခုလာမဲ့2016-2019ပညာသင်နှစ်ကျောင်းအတားမှာအခကျင်းငွေမကောက်ခံဖို့ပညာရေးဝန်ကြီးဌာနကညွှန်ကြားလိုက်တာကြောင့်အခြေခံလူမှုအတွက်တော့အထောက်အကူတရက်ဖြစ်စေပါတယ်။ပြီးခဲ့တဲ့ပညာသင်နှစ်တွေမှာတုန်းကတော့ကျောင်းကအခကျင်းငွေကောက်ခံတာတွေအပြင်ကျောင်းသားတွေကိုကျောင်းကလက်မခံလို့တဲ့အတွေ့အကြုံတွေလည်းရှိခဲ့တယ်လို့ကျောင်းသား300နီးပါးကိုကျောင်းထားပေးနေတဲ့တဲကုန်းမြို့နယ်ရေစုပ်ပင်ကျေးရွာကသာသနာပါလာပရဟိတကျောင်းကဆရာတော်ဦးအိမ်တကကမိန့်ပါတယ
်ဆရာကို200ပေါက်တယ်900ပေါက်တယ်ရှိရင်ဦးရ200ဒီဆရာနှောင်းပေါ်တယ်ဆရာကို200ပေါ်လေအဲ့ဒီလိုလုံးလုံးပြီးပေးလိုက်တယ်ပေါ့အဲအများကြီးသူပေးတယ်ပေါ့လေအများကြီးတော့မရှိပါဘူးဟဲ့လေလေးတွေပေါ့တနည်းမှာတစ်ခုတော့ဘူးတော့ရှိတတ်တယ်ပေါ့အဲတစ်ခုတွေလည်းစင်မတီးရတယ်ရှိတယ်ပေါ့တစ်ခါတခါဆိုတစ်ခုတော့ဒီလိုကြာကြာလာလက်တော့မခံပါဘူးဒါပေမဲ့လည်းဒီလိုပေါ့လေလူတို့တောင်းမှပြီးပြောရတာပေါ့လေဒီလိုကြာကြရတော့များတော့ပဲဆေးလာဒီပေါ်နေဒီကမဲ့ဆေးလာပြီးများတော့ဟုတ်ဒီလိုကလေးတော့လက်မခံနိုင်ပါဘူးပေါ့လေ
ဒီလ25ရက်နေ့မှာစတင်ကျောင်းအပ်လက္ခဏာဖြစ်ပြီးညွှန်ကြားချက်အစ်တကြောင်းကျောင်းနေမှာဘာတွေပြောင်းလဲလာမလဲဆိုတာကိုတော့မသိရသေးဘူးလို့လဲဆရာတော်ကမိန့်ပါတယ
်စိတ်ထဲမှာဘာလေးဖြစ်လာလဲဆိုတော့ဒီပေါ်လေးကြည့်ရှင်ကိစ္စတွေဘာလေးလဲရှိတယ်ပေါ့လေဒီလိုကတော့ဒီကိစ္စတွေမထားနိုင်ဘူးရဲ့ဒီလိုဆရာကဒီလိုခိုင်းလို့ခိုင်းတယ်အဲဒီကထားရဒီဒီရန်များတယ်များတော့ကျွန်တော်မတက်နိုင်ဘူးလို့လေမတက်နိုင်လို့ပြီးခဲ့ဆရာငါပြီးတော့ဒီကိမောင်ဆောင်ဆိုင်လို့ခိုင်းတယ်အဲဒါလည်းလို့ဦးဇနုလို့တော့ဒီဦးဇနုကလေးတွေကလည်းမိန့်ကမမျိုးတော့ရှိတာပေါ့ပြီးရင်လည်းဦးဇနုကပြီးခံနားလည်းပြီးပါရဲ့ဒီကလေးတွေဖြစ်နေရှိနေသေးတယ်လေဒီကလေးတွေလည်းပြီးရဲ့ဆိုပြီးတော့ဟိုပြီးခံနေပြီလည်းထားပါရဲ့
အခြေခံပညာကျောင်းတက်ရောက်ဖို့အတွက်ရုန်းကန်ရတဲ့ဝင်ငွေနဲ့မိသားစုတွေအတွက်တော့အခုညွှန်ကြားချက်အသစ်ကတစ်စိတ်တစ်ပိုင်းတက်တာကွင်ရမယ်အနေထားပါဒါပေမဲ့အလဲအလတ်ဝင်ငွေရှိသူတွေနဲ့ဝင်ငွေမြင့်သူအတိုင်းအဝိုင်းကတော့အခြေခံပညာကျောင်းတွေရဲ့တင်ကြားမှုစနစ်ကိုတိုးတက်စေချင်နေတာပါရန်ကုန်မြို့ကထိပ်တန်းအခြေခံပညာကျောင်းတစ်ကျောင်းဖြစ်တဲ့ TTC ပညာရေးတက္ကသိုလ်လေ့ကျင့်ရေးကျောင်းမှာတော့ကျောင်းထားခြင်းသူတွေတိုးမပေါက်ပါဘူးTTC ကျောင်းသားတွေရဲ့ကျောင်းသားမိဖတူကတော့ပြီးခဲ့တဲ့နှစ်တွေထုံးကအားကစားခြင်းအနေနဲ့လာစဉ်ခြေကောက်တာရှိပေမဲ့တခြားအခကျင်းငွေတော့မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့အခုစာသင်နှစ်စရန်ကုန်မှာပူလွန်းတာကြောင့်ကလေးတွေကျောင်းပို့ဖို့ကျောင်းသားမိဖတွေစဉ်းစားနေရတယ်လို့ပြောပါတယ်။အဲ
လည်းလည်းငွေကြေးတဲ့အနေနဲ့ပါခဲ့ရဆိုလို့ရှိရင်အဲဒီငွေတိုင်းကထားပါတော့ဒီငွေတိုင်းဒီလည်းထားပါတော့ဒီမှာအဲကွန်လာတက်သွားမယ်အဲကွန်၃လုံးဖြစ်၃လုံး၄လုံးဖြစ်လုံးလို့၄လုံးပေါ့ဒီကျောင်းသားရဲ့ကလုံးရအောင်လို့ပေါ့အတက်သွားပြီဆိုရင်အဲ့ကလေးကဒီဇိုင်းရသွားရင်လည်းအဲ့အကွန်ဒီရတဲ့ခန်းအဲ့ကွန်အိုက်တိုင်းအိုက်တိုင်းပဲအဲ့ကလေးကဒီကန်းပထမဆုံးရောက်သွားပြီဆိုရင်ဒီကန်းမှာသူမိဘတကဆက်တက်အဲ့အဲ့လိုပုံမှန်ရင်အဲ့လိုလေးရောရှိတယ်အဲ့ DDC ရဲ့သဘောအကြောင်းတချို့ကလေးတွေဆိုရင်အမိုက်ရဲ့ဟိုဟိုတချို့ဆိုအောက်ကခင်းလေးမိုးရင်းညအေးမှဆိုလို့အောက်မှလေးလိုမျိုးကော်စောလိုဟာမျိုးခင်းပေးတဲ့မိဘတွေလည်းရှိတယ်အဲ့လိုပေါ့ကျောင်းကတောင်းဆိုတာမဟုတ်ဘူးသူ့ဘာသူကိုလာလုပ်ပေးတာအဲ့တော့နောက်ကလေးတွေကောင်းသွားတာပုံမှန်ရင်နောက်တဲ့ကျောင်းသားတွေအတွက်တော့
ဝမ်တွင်တဲကုန်းဒေတာကန်ကျောင်းသားမိဘတဦးကတော့ဒေတာရင်းအခြေခံပညာကျောင်းကဆရာဆရာမတွေတင်ကြားမှုစနစ်နဲ့တင်တော့ကူပစ္စည်းလုံလောက်မှုမရှိတာကြောင့်ပုတ်ကလေးကကျောင်းမှာထားမယ်လို့ပြောပါတယ်
။တင်တဲ့နေတော့သူတို့ဒီမှာပို့ချထားတယ်ကွာ15ရက်လေပို့ချထားလို့မျိုးသူတို့ဒီမှာဘာတွေလိုအပ်နေလဲနေလဲဆိုတဲ့ခါကျတော့တင်တော့ကူပစ္စည်းတွေဘာလို့ဆိုတာလဲအပြစ်ဆုံးအောင်မပေးနိုင်ဘူး
။ပညာရေးဝန်ကြီးဌာနကတော့ဒီနှစ်စာသင်နှစ်အတွက်ပညာရေးဝန်ထမ်းတွေအခကျင်းငွေမယူဖို့စီကံတင်းကျပ်လိုက်တယ်လို့ကျောင်းသားမိဘတွေကလည်းနေထိုင်ရာရပ်ကွက်မြို့နယ်တွင်းကကျောင်းနေပါပဲကျောင်းအပ်ဖို့နောက်ပညာရေးဝန်ထမ်းတွေကငွေကြေးနဲ့တစိုးလက်ဆောင်တွေမပေးကြဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆနောကျင်းည9နိုင်ခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဖက်စီစဉ်နေကိုည10နိုင်တီလိုင်းလူမီတာ25 32 58တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့ဓာတ်ရိုက်လေလိုင်းအစီအစဉ်နဲ့အတူအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာပဲဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောင်းနေရအတွက်ကျင်းသည့်သလောက်ရှိနေတဲ့ကလေးကျွဲတတိကြီး Donald Trump ဟာအခုရပ်ပိုင်းနေအတွင်းအငင်းခုန်ဖြစ်စရာတွေတိတ်မပြောတိတ်မလုပ်ပေမဲ့အများရဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာသူအကြောင်းတွေကလွှမ်းမိုးနေပါတယ်မဲဆွယ်စည်းရုံးပွဲတွေဟောပြောတာကို Mr. Trump ရှော့ချထားပေမဲ့အမေရိကန်နိုင်ငံရေးနဲ့မီဒီယာစာမျက်နှာတွေကိုသူကဘယ်လိုလွှမ်းမိုးထားသလဲဆိုတာ VOA သတင်းတော့ Michael Bowman ရဲ့သတင်းလွှာကို Matt Ethanna ကျော်ကပြောပြသွားမှာပါ
American ပြည်အောင်စုရုံးမြင့်တင်ကြားပေါ်ကအညာပိုင်းပြဟာတာအစီအစဉ်တွေမှာလိုက်တူလုပ်ပြတာကအစားနိုင်ငံရေးဆွေးနွေးပွဲအစီအစဉ်အစုံ TV ကြည့်ပြီးဆိုတာနဲ့ Donald Trump ကိုရှောင်လို့မရပါဘူးနိုင်ငံရေးပွဲတိုင်းမှာသူ့အကြောင်းမပြောတဲ့ပွဲမရှိသလောက်ဖြစ်ပါတယ်ရွေးကောက်ပွဲအတွက် Democratic Party ဘက်ကရှင်ပြိုင်နေကြသူတွေကနယူးယောက်မြို့သားစီးပွားရေးလုပ်ငန်းရှင်ကြီး Donald Trump ကိုအခွင့်အရေးရရင်ရတယ်လို့ထိုးနှက်နေတာပါDemocratic Party သမ္မတလောင်းနေရာအတွက်အရှင်ပြိုင်နေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton က
လာမယ့်စာအုပ်ပေါင်းမှာ Donald Trump နဲ့စကားဆက်ထိုးဖို့ကျွန်မစောင့်မျှော်နေပါတယ်ရှင်
။ Democratic သမ္မတလောင်းနေရာအတွက်နောက်ထပ်အရှင်ပြိုင်သူတူဖြစ်တဲ့ Bernie Sanders ကလည
်း "This while we may have many disagreements with Secretary Clinton, there is one area we agree, and that is we must defeat Donald Trump."
ကျွန်တော်နဲ့ဝန်ကြီးကလင်တန်တို့ကြားမှာသဘောထားကွဲလဲတဲ့အချက်တွေအများကြီးရှိနိုင်ပေမဲ့ကိစ္စတစ်ခုမှာတော့ကျွန်တော်တို့သဘောထားတဲ့ပါပဲဒါကတော့ Donald Trump ကိုအောင်နိုင်မှဖြစ်မယ်ဆိုတာပါ
ဒီတော့တွင်မှာပဲတနိုင်ငံလုံးကရွေးကောက်ခံ Republican အမတ်တွေအားလုံးနှိပါမေးခွန်းတစ်ခုထုတ်နေပါတယ်ဒါကတော့ခင်ဗျား Trump ကိုထောက်ခံသလားဆိုတာပါအရင်တစ်ပတ်ကပဲ Mr. Trump နဲ့အောက်လွှတ်တော်အမတ် Paul Ryan တို့တီးတန့်တွေ့ဆုံခဲ့လို့သတင်းဌာနတွေတော်တော်လှုပ်လှုပ်ရှားရှားဖြစ်ခဲ့ရတာပါဒါမဲ့လည်းပြတ်သားတဲ့အဖြေတွေထွက်မလာခဲ့ပါဘူး
I think we had a very encouraging meeting. Look, it's no secret that Donald Trump and I have had our differences.
ဒီနေ့စီဝေးအားရစရာကောင်းပါတယ်။အခုကတော့ကျွန်တော်နဲ့ Donald Trump ကြားသဘောထားမတိုက်ဆိုင်တာတွေရှိတယ်ဆိုတော့အားလုံးသိပါ။ဒီနေ့တော့အဲ့ဒီ college တွေကိုပြောပြပါတယ်
။ Mr. Trump ကိုလူတွေတက်အံ့တော့အထင်ကြီးနေကြတာ။တိတ်တော့အဆန်မဟုတ်ပါဘူးလို့လည်းအောက်လွတ်တော်ဥက္ကဋ္ဌ Ryan ကဆိုပါတယ်
။ has gotten more votes than any Republican primary.nominee
ဟုတ်တယ်သူကကျွန်တော်နိုင်ငံသမိုင်းမှာ Republican primary ဝင်ပြိုင်တဲ့သူတွေထဲထောက်ခံမဲ့အများဆုံးရထားတာပါဒါတော့ပွဲရမပြီးသေးပါဘူး California ပြည်နယ်ကိုမသွားသေးဘူးလေ
သမ္မတအင်ဂျီရောကတော့ဒီကိစ္စကိုတခြားရှုထောင့်ကနေထောက်ပြပါတယ်အင်ဂျီရောပြောခွင့်ရသူ George Arnes က
But right now we see Republicans much more focused on their relationship with the presumptive nominee than they are on things like
အခုလောလောဆယ်မှာ Republican တွေက Donald Trump နဲ့ဆက်ဆံရေးကိုပဲအောင်စိုက်နေကြတာတွေ့ရပါတယ်ဘတ်ဂျက်ကိစ္စသဘောတူညီချက်ရအောင်လှုပ်ဖို့လို့ပြည်သူ့ကျန်းမာရေးအတွက်စိုးရင်စရာကောင်းတဲ့ Zika virus တားဆီးရန်ပုံငွေချပေးနိုင်ဖို့ဆိုတဲ့ကိစ္စတွေကိုဒီလောက်အာရုံမစိုက်ပါဘူ
း Mr. Trump ကမီဒီယာပေါ်မှာနေရအပြည့်အဝယူထားနိုင်တာကြောင့်ဒီနေ့အစောပိုင်းရှင်ပြိုင်မှုအဆောက်မှာပါဝင်ခဲ့ကြတဲ့ Republican သမ္မတလောင်းဒါဇင်ကျော်ကိုအနိုင်ရဖို့အထောက်အကူဖြစ်ခဲ့တယ်လို့နိုင်ငံရေးအကြီးအကဲတွေကသုံးသပ်ပါတယ်။သူအခုအချိန်မှာ Democrat သမ္မတလောင်းတွေနဲ့တွေ့တော့လဲမီဒီယာမှာသူဆက်ပြီးတော့နေရာယူထားအောင်ပဲပေါ်ရှိပါတယ်။ Mr. Trump က
The last person that crooked is she crooked?
ဆောင်းတင်းတိပါတယ်ဟိုမျိုးသားတဲ့မျိုးသမီး Hillary Clinton ရင်းမဆိုင်ခြင်းဆုံးမပြောင်းခြင်းဆုံးသူကတော့ကျွန်တော် Trump ပါပဲ
မီဒီယာမှာအနေအယူထားနိုင်တဲ့ Mr. Trump ဒါနဲ့ပဲဒီမိုကရက်တွေကိုအနိုင်ယူသွားမလားဆိုတာကတော့စောင့်ကြည့်အောင်မှာဖြစ်ပါလိမ့်ရှင
်ဝိုင်းနန်တော့တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာတွေပဲဖြစ်ပါတယ် အခုချိန်ကစပြီးအင်္ဂါညဓာတ်ရိုက်လေးလိုင်းအစည်းအဝေးကိုနားဆင်ရမှာပါထုတ်လုပ်သူမတ်ဆွမွန်နဲ့အတူမတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုင်းအစည်းအဝေးကနေကြိုဆိုပါတယ်ဒီကနေ့မှာတော့ကျမတို့ဒီမြမငိမ့်ချမ်းရဲ့အလားအလာကိုဆွေးနွေးကြဖို့ပါရှင်အစိုးရသည့်တက်လာပြီးတဲ့နောက်မှာပဲဒီတက်မတော်ဘက်ကအခုအစိုးရသည့်သက်တမ်းမှာငိမ့်ချမ်းရေးရဖို့မျှော်လင့်တယ်လို့ပြောဆိုလာတယ်လို့ပဲပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ပထမဆုံးသောအရသာအစိုးရသည့်ကလည်းငိမ့်ချမ်းရေးလုပ်ငန်းစဉ်ကိုအခုအစပြိုးနေပြီလို့အစပြိုးဖို့ဒါပြင်ဆင်နေကြပါပြီဒီလိုအခြေအနေမျိုးမှာငိမ့်ချမ်းရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကအပေးအယူအလျှော့တင်တဲ့စိစက်ညှိနှိုင်းနိုင်မဲ့အလားအလာအခြေအနေမျိုးဘယ်လောက်ထိရှိလာမလဲဘာရီများအလျှော့အတင်းတွေလှုပ်လို့ရနိုင်မလဲဆိုတာကိုကျမတို့ဒီညပိုင်းမှာဆွေးနွေးကြဖို့ပါရှင်။ပင်တိုင်းဆွေးနွေးပေးဖို့အတွက်ကတော့ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းစော်ကိုဖိတ်ထားပါရယ်။နောက်ဒီဝိုင်းရင်သတင်းစာဆရာဦးစီသူအောင်မြင့်ကိုလည်းဖိတ်ခေါ်ထားပါရယ်။ဒီသူတို့လည်းအခုဒီဆရာနှစ်ယောက်လည်းလေးလိုင်းပေါ်မှာရောက်ရှိနေပါပြီရှင်။အဲ့တော့ဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်နေနောက်စာပေးပို့ပြီးတော့ဆွေးနွေးထားတဲ့သောရရှင်နေလည်းအများအပြားရှိပါရယ်။ပထမဆုံးတော့ဆရာဦးထွန်းစော်ကိုကျမအရင်ဆုံးမေးချင်ပါရယ်ရှင်။ဒီကာကွယ်ရေးဦးစီးချုပ်ကဒီပထမဒုတိယအစိုးရတက်တန်းပေါ့နော်အခု9နှစ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တွေနဲ့သူငိမ့်ချမ်းရေးရချင်တယ်မျှော်လင့်တယ်ဆိုပြီးတော့ပြောသွားပါတယ်မကြသေးခင်ကပဲပြောသွားတာပါဒါပေမဲ့တစ်ဖက်မှာလည်းတိုက်ပွဲတွေကဟိုပြည်နယ်တော်တော်များများမှာဖြစ်နေတော့မှာပဲအဲ့တော့တက်မတော်ဘက်ကပြည်လဲရေးဆွေးနွေးလို့စိတ်အပေါ်မှာဆရာဦးထွန်းစော်တို့ဘက်ကဘယ်လိုများရှုမြင်ပါလဲရှင
်ဟုတ်ကဲ့အခုတက်မတော်ကာကွယ်ရေးဦးစီးချုပ်ကသူ့ရဲ့သတင်းစာရှင်းလင်းပွဲမှာနောက်ဆုံးပြောသွားတဲ့ဒီကလုံးကတော့ဒီတက်တက်ကာလာအတွင်းမှာငင်းချင်းရေးကိုအဓိကဦးစားပေးပြီးလှုပ်ရှင်နေပေါ့လေနော်ငင်းချင်းရေးကိုလည်းမြန်မြန်ရကျင်တယ်လို့ပြောပါတယ်ဆိုရင်ကျွန်တော်မြင်တာကတော့ငင်းချင်းရေးနဲ့ကျွန်တော်တို့စစ်ဘက်နဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ကထပ်တူကြနေပါတယ်ကျွန်တော်တို့စစ်ဘက်နဲ့ဖက်ဒရယ်ပြည်ထောင်စုမြန်မြန်တိဆောက်နိုင်လေလေငင်းချင်းရေးကမြန်မြန်ရလေလေဖြစ်မှာပါအဲ့တော့ကျွန်တော်တို့ဒီထပ်တူကြနေတဲ့စစ်မှန်တဲ့ဖရယ်ပြည်ထောင်စုတိဆောက်ရေးကိုအားကျုံးမဲ့တက်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ငြိမ်းချမ်းရေးနဲ့မြန်မြန်ဟိုပါပေါ့နော်လက်တကမ်းမှာရောက်ရှိမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီစစ်မှန်တဲ့ဟိုဖက်ဒရယ်ပုံစံမျိုးတိဆောက်ဖို့ဆိုရတဲ့ဒါနိုင်ငံရေးဆွေးနွေးပွဲတွေကိုတွားရဖို့လိုအပ်မယ်လို့ထင်ပါတယ်အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုတွားနိုင်ဖို့ကလည်းတိုင်းရင်းသားတွေနဲ့အပြည့်အခက်ရက်စဲရေးကလည်းအရေးပါမယ်လို့ထင်ပါတယ်ရှင်ဆရာဦးစီသူအောင်မြင့်ဒီတက်မတော်ရဲ့ပြောကြားချက်အပေါ်မှာဆရာဘလို့များဟိုကနေဦးပြောလို့ပါလဲရှင
်အဲတက်မတော်ရဲ့အခုပြောကြားချက်ဒီကဟိုပြည်ချက်သုံးချက်ကြည့်ရဲ့အရေးသမရဦးသိသိလက်ထက်မှာအဲသူတို့ကင်ဆွဲထားတဲ့အဲသူတို့ရဲ့ဟိုရက်တိချက်အတိုင်းပဲသူတို့ပြောနေတဲ့ဟာတွေကျွန်တော်တို့သတိပြုပါတယ်အဲ့ဒါကဘာလဲဆိုတဲ့အခါကျတော့ဒီလိုက်ပြီးတော့သာဝရငြိမ်းရေးရဖို့ဆိုရင်ပထမတစ်ချက်မှာအပြစ်ခတ်ရက်ဆဲတာတွေအရင်လုပ်ရမယ်။အပြစ်ရဲ့အပြစ်ခတ်ရက်ဆဲလက်မှတ်ထိုးထားတဲ့ဒီ SCA စာချုပ်နဲ့အညီနိုင်ငံရေးဆွေးနွေးပွဲတွေကျင်းပမယ်။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာရလာတဲ့သဘောတူညီချက်တွေကိုဖြတ်တော်ရဲ့သဘောတူညီချက်နဲ့အတူအဲဒါဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြီးရင်ဒါအမြဲတမ်းသာဝရတည်နေတဲ့ငြိမ်းရေးကိုသွားမယ်ဆိုတဲ့အစီအစဉ်အတိုင်းပါပဲသူရက်ခံနေတာကိုတွေ့ရပါတယ်။ပြီးတော့မှနောက်အဖြစ်ကရက်စေးလက်မှတ်မှာလက်မှတ်မထိုးသေးတဲ့အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းအရင်တိုင်းကသူရက်တည်နေတာတွေ့ပါတယ်။အဲ့ဒါဘာလဲဆိုတော့ကြာတော့အဲကိုနာလောကအခုလက်ရှိတက်ပွဲတွေဒါဖြစ်ပွားနေတဲ့အေးရခိုင်တက်ဖွဲ့ပြီးတော့ကိုကန်တက်ဖွဲ့တောင်ပလောင်တက်ဖွဲ့တွေနဲ့ပတ်သက်လို့ဒီဖွဲ့တွေကတော့အတိမပြဘူးအကြောင်းမရှိဘူး။ဒီဖွဲ့တွေကလက်သက်ဟိုဘာလဲစုမှုလိုရဲအပြည့်ကိုလိုချင်တာတွေကိုဥပဒေပေါင်းတွေနဲ့တောင်းရမယ်ဆိုတဲ့ဟာတွေကိုကိုယ်တို့အဲ့မှာပြောဆိုရတာရှိပါတယ်ပြောလို့ဆိုရင်တော့သမ္မတရဲ့ဒီငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ရည်ရည်ချက်ကအရင်သမ္မတဦးသိန်းကလက်ထက်မှာလုပ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတိုင်းနဲ့ဆက်ပြီးတော့ရပ်ခံနေတယ်လို့ကျွန်တော်အဲ့လိုပဲနားလည်ပါတယ
်ဟုတ်ကဲ့ပါရှင်ကျွန်မဆရာဦးထွန်းစော်ကိုတစ်လှည့်ပြန်ပြီးတော့မေးခွန်းလေးတစ်ခုမေးချင်ပါတယ်အဲ့တော့ခုနကဆရာဦးစီသူအောင်မြင့်ပြောသွားသလိုပါပဲသမ္မတဘက်ကအရင်ဟိုသမ္မတဦးသိန်းစိန်လက်ထက်တုန်းကဟိုသူတို့လက်မခံနိုင်ခဲ့တဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုအခုလဲလက်ခံလို့စိတ်ရှိပုံမရပါဘူးသူတို့လဲဒါပြက်ပြက်သားသားပြောတဲ့အနေထားရှိပါတယ်အဲ့တော့အခုအပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေအနေနဲ့အားလုံးပါမှအပြစ်ရနိုင်မယ်ဆိုတဲ့ရည်တည်ချက်ကနေဘလောက်ထိများအလျှော့တင်လုံနိုင်မယ်အနေထားမျိုးရှိပါလဲဆရာဘလို့များယူဆပါလဲ
ဟိုကျွန်တော်တို့ဘက်ကတော့လိုင်လျောနိုင်ဆုံးအခြေအနေကိုပြီးခဲ့တဲ့သမ္မတဦးသိန်းစိန်ဆိုရလက်ထက်ကလေးကကျွန်တော်တို့ကြိုးပမ်းပြီးဖြစ်ပါတယ် အခုလည်းပဲလိုက်လျောနိုင်ဆုံးအခြေအနေကလည်းပဲအဲ့ဒီကအနေဆုံးအနေထားကိုရောက်သွားတဲ့အနေထားမှာရှိပါတယ်အနေဆုံးပြောမယ်ဆိုလို့ရှိရင်တော့လိုက်လျောနိုင်တဲ့အနေထားကတက်မတော်ကအစိုးရကနေပြီးတော့မှကျွန်တော်တို့အတိမတ်မပြူတဲ့မမဲ့ရေးထိုးခွင့်မပြူတဲ့အဖွဲ့အစည်းတွေကိုစီးရဲနိုင်ငံရေးလူမှုရေးအာမခံချက်တွေပေးဖို့လိုပါတယ်အစီးရဲရဆိုလို့ရှိရင်သူတို့ကိုပြစ်ခတ်တိုက်ခိုက်မှုမလုပ်ရဘူးဆိုတဲ့အာမခံချက်ပေးဖို့လိုတယ်နိုင်ငံရေးရဆိုလို့ရှိရင်တော့နိုင်ငံရေးဆွေးနွေးပွဲကိုတခြားသောတိုင်းဒေသနဲ့ကတော်လှန်ရေးအဖွဲ့အစည်းတွေနဲ့တန်းတူရေးတူပေါ့နော်။ပါဝင်ဆွေးနွေးဆုံးဖြတ်ခွင့်တို့တန်းတူရေးတူရရှိပြီးမှတက်ခွင့်အဲ့လိုမျိုးအာမခံချက်ပေးဖို့လိုမယ်။လူမှုရေးရဆိုလို့ရှိရင်သူတို့ရဲ့သက်ဆိုင်ရာနေနေတွေမှာတော့ကျွန်တော်တို့ဒေသခံတွေဒုက္ခရောက်နေတာတွေရှိတယ်။အဲ့ဒီတွဲနေပြီးတော့မှလူသားချင်းစာနာမှုအကူအညီအထောက်ပံ့တွေကိုအဲ့ဒီနေရာကိုတော့လက်လက်ပြီးတော့နော်။ကျွန်တော်တို့ assessment လုပ်လို့ရတဲ့ပုံစံမျိုးခွင့်ပြုပေးဖို့လိုပါတယ်ဒီလိုအနေဆုံးအချင်းကျွန်တော်တို့ကနော်အပေးယူလုပ်ခဲ့တဲ့ချော့တင်လုပ်ခဲ့တဲ့ကိစ္စတွေရှိပြီးဖြစ်ပါတယ်ဒါကိုတစ်ဖက်ကနေပြီးတော့မှလက်မခံခဲ့တဲ့အတွက်ဒီနေ့ထက်ဒီမဖြစ်လာဘူးပေါ့ဆိုအားလုံးပါဝင်ရေးကိုထပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီအနေဆုံးလိုအပ်ချက်ပေါ်မှာတက်မတော်ဘက်ကအစိုးရဘက်ကဘယ်လောက်ဖြည့်ဆည်းပေးနိုင်မလဲအဲ့ဒီပေါ်မှာပဲမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
ဟုတ်ကဲ့ပါရှင်အခုတော့ကျမတို့ပါဝင်ဆွေးနွေးမယ်ကျမတို့သောရရှင်တွေကိုကျမအလှည့်ပေးချင်ပါတယ်ဆရာဦးကျော်လင်းဝိုင်းရနိုင်ငံရေးသမားကြီးဆရာဦးကျော်လင်းကိုအလှည့်ပေးချင်ပါတယ်ရှင်ဆရာဝင်ရောက်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါရှင်ခရီးမော်ရယ်ကျွန်တော်တို့ဒီဟာရဲ့အခြေခံကိုကျွန်တော်ဒီမကြမ်းမကြာလေ့လာကြည့်တော့ set determination ဆိုတဲ့စကားလုံးကိုဒါတရစ်ချတာကတော့စရဲအဲ့ဒီနိုင်ငံရေးဟာကကျွန်တော်တို့ United ချတာမှလည်းပါတယ်အဲ United Nations ချတာမှအဲ့တော့ဒီမှာကိုကျမကိုဘာဒီကြီးဆိုတဲ့ဒီအယူအဆတစ်ခုနဲ့ကျွန်တော်တို့ပြည်တော်စုစိတ်ကပြည်တော်စုစိတ်ကဆိုတဲ့အယူအဆနှစ်ခုကြောင့်ကျွန်တော်တို့တော်တော်ချင်းချင်းရမယ်ပြည်တော်စုရဲ့အကျိုးစီးပွားကိုလည်းမကြည့်လို့မရဘူး။ဘာလို့ပြည်တော်စုမှာသူကပါတီစီပဲနေစေ။အဲဒီပါတီစီပဲဖြစ်တဲ့ပြည်နေရပြည်တော်စုကလည်းခါလေငါတို့လည်းဓာတ်လူဖြစ်ကမယ်ဆိုကျေရှိပွင့်ဘူရီနဲ့အဲ့လိုသွားပြောမယ်ဆိုတော့တမတော်ကလည်းလူကြီးရေတော့နေပဲတော့ပြပါတော့တဲ့ပြည်တော်စုရဲ့ဆိုတဲ့စနစ်ကြီးကိုမစိမ်းစားရင်တမတော်ကလည်းကျေနပ်မှာမဟုတ်ဘူး။ဒါကြောင့်မို့ကျွန်တော်ပြောနေတာကပြည်တော်စုစိတ်ကနဲ့ဒီ determination ကိုပြန်ချိန်ညှိလို့ကျွန်တော်ဗျာဇာတ်တွေကလည်းခေါ်ကြတဲ့အခါဒီပြည်နေတွေတော့လည်းစဉ်းစားပြရမှာပဲ။နောက်ပြီးတော့ကျွန်တော်တို့ပြည်တော်စုကြီးတော့လည်းစဉ်းစားပြရမယ်။အဲ့ဒီပုံမှာအကျိုးစီးပွားတွေရဲ့အနေထားတော့ဒီလူတို့ပုံစံလေးတွေပြီးချပြီးတော့ကျွန်တော်လည်းစီဆိုတဲ့လူတူကြီးရဲ့ကိုယ်ကျမကိုယ်ပိုင်ဒီဝင်ခွင့်ရေးကိုပြည်တော်လုံးပြည်တော်စုတစ်ခုလုံးရတဲ့အစီအစဉ်ဥတည်နိုင်ဒီနိုင်ဥတည်ကြ။ဒါရပ်လာမှနဲ့အခုပြည်နေဆိုတဲ့အဓိကမဟုတ်တော့ဘဲပြည်တော်စုကြီးရဲ့ကောင်းစားရေးတွေအကောင်းဆုံးဖြစ်သွားမယ်။ကျွန်တော်တို့ပြည်ထောင်စုရဲ့ကောင်းစားရေးတွေအကောင်းဆုံးနိုင်ငံရေးဥပဒေကိုရုံးလို့ရှိရင်ကျန်တဲ့ကိစ္စတွေလည်းမရှိတော့ပါဘူး။ဘာလို့လဲလဲနဲ့တိုက်ဖို့ဆိုတာ close with border လို့ပဲနိုင်ငံရေးအပြင်တခြားနည်းဖြေရှင်းတာ။နိုင်ငံရေးအပြင်ပြည်ထောင်စုလည်းလက်နက်တွေကိုမရှိတော့ပါဘူး။ဒါပေမဲ့နိုင်ငံရေးဖြေရှင်းတဲ့နေရာမှာကိုယ့်ကျမကိုယ်ပိုင်ရေးနဲ့ပြည်ထောင်စုရဲ့ခံကျင်းပါရုပ်ပါဖြည့်ဆည်းသားပြီးတော့အတော်အဆုံးတရားစရာကိစ္စတွေကပါဒီဒိုးတွေတို့ညှိနှိုင်းပြီးတော့တက်မလို့ရှိရတဲ့သဘောပေါ်အောင်နိုင်ငံတော်အစိုးရနောက်ပြီးကိုပြည်နယ်ရေးဆန္ဒအဲ့ဒါလေးကိုညှိနှိုင်းရင်ကျွန်တော်တို့နိုင်ငံရေးဆိုလို့ပဲအောင်မြင်ဒီလက်နက်တွေပေါ်ရကိုရစေတော့မှာပါခင်ဗျာ
ဟုတ်ကဲ့
အဒီကဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ရှင်ဆရာဦးကျော်လင်းကျေးဇူးတင်ပါတယ်ဆရာပြောသလိုဟိုကိုကျွန်မကိုဖန်တီးခွင့်ကိုနှစ်ဖက်စလုံးတက်ဆိုင်တဲ့ဘက်ဘက်တီအကုန်လုံးကနားလဲပြီးတော့ဒီလိုမျိုးရှစ်ဆက်ဆောင်ရွက်နိုင်ဆိုတော့ဒီလိုဆောင်ရွက်နိုင်မဲ့အနေအထားမျိုးများတွေ့ရပါပြီလားရှင်ဆရာဦးစီတူအောင်မြင့်ဆရာဘလို့များသုံးသက်ချင်ပါလဲ
ကဲဒီလိုအနေအထားမျိုးနဲ့ပတ်သက်ရင်အဖက်နဲ့တစ်ဖက်ဟိုပြောဆိုနေကြတဲ့ဟိုအတိတ်တွေမတူပါဘူးဥပမာကျွန်တော်နားလေတော့ဆိုရင်တော့အခုလောကျကျွန်တော်တိုက်ပြီးမှာတွားနေတာကဒီမိုကရေစီစနစ်ကိုတွားနေတယ်။နောက်ဖက်ဒရယ်စနစ်ကိုလည်းလက်ခံတယ်ဆိုပြီးတော့မှ NLD ကလည်းပြောနေတယ်။တမတော်ကလည်းပြီးခဲ့တဲ့ကာလတည်းကပြောခဲ့တယ်။အဲ့တော့သူတို့တွားနေတဲ့ဖက်ဒရယ်စနစ်ဆိုတဲ့ဟာကသက်ဆိုင်ရာပြည်နယ်အပီပီကနေပြီးတော့မှသူ့ရဲ့ဆရာဇာတ်ခွင့်ဝေးကွင်းကိုအချိုးထားအလိုက်ဓာတ်တွေရမယ်။ပြီးရင်ပြည်သူလူထုကရေးောက်တင်လျှောက်လိုက်တဲ့လူတွေကအဲ့ဒီသက်ဆိုင်ရာအဲ့ဒီနယ်တွေမှာအုပ်ချုပ်ခွင့်ရမယ်ဒီသဘောမျိုးတွေကိုဆိုလိုတာပါ။ဒါပေမဲ့တစ်ဖက်မှာလက်နက်ကြိုက်တိုက်ခိုက်နေတဲ့ဒီတိုင်းသားကောင်းဆောင်ပေါ့နော်ကျွန်တော်တို့ဆိုရင်တစ်ခါလေကြရင်ဒါဖြစ်ပြနေလဲပြောလို့ရပါလေအဲ့တိုင်းသားဖြစ်ပြနေရဲ့လူလားချက်ကြတော့အဲ့ထက်အများကြီးပိုပါလေသူနားနေတာကဥမာဖျက်ရည်ဆိုရင်ဒါတစ်ချက်ပြနေကိုဒါဖက်ဒရယ်စနစ်အတိုင်းတွားမယ်ဆိုရင်ဒါခရီးရအုပ်ချုပ်ရမလို့လို့ဒီပုံစံလေးတွေပြောတာလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးပွာချချက်တွေရှိတဲ့အခါကျတော့ဒီလိုချင်းတွေရောက်ဖို့ဆိုရင်ကြားထဲမှာရှိတာနှိုင်းတာတွေတကယ်ကိုဒါလုံးဝအောင်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ရှင်ကျမအခုသောရရှင်တူဖြစ်တဲ့ဥအောင်သိန်းကိုအလှည့်ပေးခြင်းပါတယ်ရှင်ဥအောင်သိန်းဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ဒီကကျွန်တော်ညီလာတော့ဒီဓမ္မကြီးရဲ့ရုပ်ရဲ့ချက်ကြီးတွေကရှုပ်ပြပါတယ်ဖြစ်ဖြစ်လို့
အခုနိုင်ငံတော်အကြံပေးဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒါဘယ်သူကအရင်ဗာပေးမလဲဆိုတော့အမေကအဲ့နန်းလက်ဆိုင်ပါလေသူကအခုဒီကျွန်တော်တို့ကအခုနိုင်ငံရေးသဘောတရားတိုက်ပွဲလည်းမဟုတ်ဘူးမိဒီကတိုက်ပွဲနဲ့တွားနေကြတယ်ကျေးဇူးချစ်တယ်အရှင်ကြီးနိုင်ငံရေးအခွင့်အရေးကမိဒီကတိုက်ပွဲပေါ်မှာအရှင်ကလည်းဒါဆိုကျွန်တော်တို့ဒီလိုနဲ့သူတို့ပြောရတဲ့အရှင်လေးအောက်ကိုကျွန်တော်ရောက်သွားတယ်အဲဒါတန်းနဲ့ပါပဲကျွန်တော်တို့လူကြီးနာကိုလည်းအာကျွန်တော်တို့ကမိဒီယာနဲ့ရရရရှိတဲ့ဒီလူပဲကအဲ့တော့ဒီမှာဒါဖြစ်လာမယ်ဆိုရင်ကျွန်တော်တို့ကဒီကာကြုတ်တာဒုတာဝန်ကြီးတမလက်ကဆွဲကြထားတယ်အဲ့ NGO လက်မမထိုးတဲ့ဟာကိုကြာလက်မခံနိုင်ဘူးလို့တပ်ပြပါကပြောထားတယ်အဲ့တော့ဒီနိုင်ငံတော်အကြံပေးမှုကလည်းလက်မထိုးတဲ့အခက်ဖြစ်ပြီးလက်မမထိုးတဲ့ဆက်ဖြစ်ပြီးဒီကဒီမှာဒီကိစ္စကိုသာထုတ်ပေါ်ရမယ်ထုတ်ရမယ်ဆိုတဲ့ခါမှာကျွန်တော်တို့ကဒီကိစ္စတွေကိုဘယ်သူမှခြုံရွေးလို့မရဘူး။ဘာပြင်းလဲဆိုတဲ့ဟာကျွန်တော်လက်ချက်တွေကြောင်းဒီဒီဟာအဖြစ်ပေါ်လာတဲ့ခါမှာတပ်မတော်ကတကယ်ငြင်းရမ်းလို့ရလား။လက်လိုက်ကန်တိုက်ပွဲကိုရှင်းနေနေတဲ့ဟာလာတိုင်းနာအဖွဲ့ကြီးတယ်လေဘယ်သူဟာတကယ်အစ်မငြင်းရမ်းလို့ရလဲကြာဒီဘာအဖြစ်ပေါ်လာမှာဖြစ်တယ်လို့ကျွန်တော်မြင်တယ်။အဲဒါခြုံရွေးလို့မရဘူး။လက်လိုက်ကန်တိုက်ပွဲနဲ့တယောက်တယောက်ကိုရှင်းလို့မရဘူးကြာကျွန်တော်တမိုင်းတစ်ချောင်းလုံးမှာပြခဲ့ပြီအခုကျွန်တော်တို့ကြားပြီမှာဒီအစကိုပြန်ပြီးတော့လိုက်တဲ့အခါမှာတမတော်ပြပြတိုင်းသားလူမျိုးစုကောင်းဆောင်ပြပြလိုက်ရပြပြသူကဒီလူတွေနဲ့ကိုချပြမှာပဲပြောကြကိုလုံးဝချပြမယ်အဲ့ဒီမှာကျွန်တော်အဖြေရှင်းရမယ်လို့ထင်တယ
်ဟုတ်ကဲ့ပါ
ဘယ်လိုမှချောင်းလို့မရဘူး
ဟုတ်ကဲ့ပါဦးအောင်သိကျေးဇူးဟုတ်ကဲ့ဦးအောင်သိကျေးဇူးတင်ပါတယ်ရှင်အခုကျွန်မတစ်ဆက်ထဲမှာပဲကိုမင်းစေတန်းကိုအလှည့်ပေးခြင်းပါတယ်ရှင်ကိုမင်းစေတန်းဝင်ရောက်ဆွေးနွေးလို့ရပါတယ်ကိုမင်းစေတန်းရှိပါလားဟုတ်ကဲ့ရှင
်ဟုတ်ကဲ့ကျွန်တော်မြင်ရတော့လေဟိုမြန်မာပြည်ကကျွန်တော်အမှန်တကယ်ငြင်းငြင်းမှုဆိုရင်တော့ဒါမြန်မာတပ်မတော်တကူရဲ့မမီးပဲနေဒီတိုင်းမှာဒီနှစ်ကိုင်းနေနေတော့တကယ်ငြင်းငြင်းလူချင်းလားဆိုရင်မေးဖို့လူမယ်လို့ထင်နေကြမပါလို့ဆိုတော့အခုဆိုရင်ကျွန်တော်မြန်မာပြည်အရှိနောက်အနေရာဆုံးမှာတိုက်ပွဲဖြစ်နေတာကျွန်တော်ပြည်ကတော့ဒီအစိုးရစစ်တပ်ကစပိုက်တယ်ဆိုတော့အနေငယ်တော့ဖြစ်နေတိုင်းသားတွေအနေနဲ့ဒါအစိုးရတကူတူးဆိုင်စပိုက်တာဆိုတော့များနေအေးဒါအေးကြောင့်ဆိုလည်းတတလုံးကစစ်ပိဒုက္ခတွေရှိရကျွန်တော်ရခိုင်ပြည်နယ်မှာလည်းစစ်ပိဒုက္ခတွေရှိပါတယ်အဲ့လိုဖြစ်အောင်လည်းဒါအေးရစပြီးဟိုတိုက်ခတ်ခဲ့တယ်ပေါ့အခုလည်းဒါ SSPB SSC ကရှုံးကိုလို့ဒါရာသီစစ်တွေကဆက်ဆွေးဥကြဆုံးခဲ့ကြတယ်တော့ဒါကျွန်တော်မီဒီယာတွေအဲ့လိုဒီကျွန်တော်ဒါသူကစစ်သားတွေဒါကြဆုံးနေချိန်မှာတော့မီဒီယာတွေကဒါဟိုဒီအဖွဲ့တွေရဲ့လုပ်ရက်တွေကိုမတိကျုံပြထားခဲ့တယ်ဒါဒီဟိုတက်မလို့ကဒါကြံပြန်တိုက်ခတ်ခဲ့တဲ့အခါကျလို့ရှိရင်ဒါဟိုတက်မလို့ကဒီကျွန်တော်စာပြီးတိုက်တယ်လို့လို့ဒါတက်မလို့ပဲမားနေတယ်လို့ဒီလိုပြောနေကြတာရှင်းတယ်တကယ်ငញ្ញိုင်းရလို့ဒီနယ်ဆိုလို့ရှိရင်အမှန်တကယ်ငញ្ញိုင်းလို့ဒီမှာဆိုပြီးအဖွဲ့ကြီးအနေနဲ့ဒီလိုလုပ်ရတယ်လုပ်ပြန်မလို့ကြာအဲဒါအဲ့တော့ဒါအမှန်တကယ်ငញ្ញိုင်းရဖို့ဆိုရင်တော့ကျွန်တော်တို့ဒီမြန်မာပြည်မှာရှိတဲ့တရားသုံးဖွဲ့တော့ဒါတနက်ကိုင်းလေးအနေနဲ့ဒါအဓိကဒါတောင်းရှိရလို့ကျွန်တော်ပြောနေတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့တာဝန်ရှိမှုဆိုရင်တော့ဟိုဘက်ဒီဘက်တာဝန်ရှိကြတာကြီးပါပဲဒီခုနကိုမင်းစေတန်းပြောသလိုမီဒီယာတွေဘက်ကဒီတက်မတော်ဘက်ကအကြဆုံးနေနဲ့ပတ်သက်ပြီးတော့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ကာဗာမလုပ်ဘူးဆိုတာတော့ဒါမဟုတ်ပါဘူးရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ကဒီအရင်တုန်းကဆိုရင်ကျမတို့ငငယ်တုန်းကကိုမင်းစေတန်းတို့လည်းမှီမယ်လို့ထင်ပါတယ်ဒီမြန်မာဟိုရေဒီယိုတွေနားထောင်ပွင့်သိပါတယ်အခုဆိုလို့ရှင်ဘသူကတော့ဟိုရှေ့တန်းစစ်မျက်နှာမှာတိုင်းပြည်အတွက်အသက်ပေးလှူသွားပါတယ်ဆိုပြီးတော့ဒါဟိုမြမအတန်ကနေပြီးတော့ရေဒီယိုကနေပြီးတော့အစိုးရကနေပြီးတော့ဟိုကြီးညာခဲ့တဲ့ခေတ်တစ်ခေတ်ရှိပါတယ်အခုနောက်ပိုင်းမှာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်လို့ရှိရင်ကျမတို့အနေနဲ့ဒီနှစ်ဖက်စလုံးအတန်ကိုရဖို့ပေါ့နော်ဆက်သွယ်လို့ရှိရင်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတော့ဟိုဖြေချဖို့ဟိုအများစုအဖြစ်တော့လက်မနှေးပါဘူးရှင်ဒါပေမဲ့ဒီတက်မတော်ဘက်ကတော့ဒီလိုတရားဝင်ပြောဆိုဖို့ပေါ့နော်ဟိုသူတို့မှာအခွင့်အရေးမပေးဘူးလို့မပေးသေးဘူးထင်ပါတယ်ကျမတို့ကတော့ဒါဆက်သွယ်ပါတယ်ရှင်ဒါကတော့ဒါကိုမင်းစေတန်းပြောတဲ့ဟာကိုကျမနည်းနည်းလေးထပ်ဖြည့်တာပါအခုဆွေးနွေးပွဲနဲ့တော့မဆိုင်ဘူးပေါ့နော်အဲ့တော့အခုကျမဆရာဦးစီတူအောင်မြင့်ကိုပဲထပ်ပြီးတော့ဟိုမေးချင်ပါတယ်ဆရာဦးစီတူအောင်မြင့်ခုနကိုမင်းစေတန်းလည်းပြောသလိုပါပဲဒါဟိုတိုင်းရင်းသားတွေဘက်မှာပဲငြိမ်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကိုင်တွေဘက်မှာပဲတာဝန်ရှိတယ်ဆိုတဲ့သဘောမျိုးလည်းပြောပါတယ်အဲ့တော့သူ့အပေါ်မှာဆရာဦးစီတူအောင်မြင့်အနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲ
ဒီအဲ့ဒီဥစ္စာကကျွန်တော်တို့ဒီအမြဲတမ်းမျိုးကိုထုတ်ရမယ့်ကိစ္စပဲငြိမ်းချမ်းရေးကိုဘယ်သူကလိုလားသလဲပေါ့နော်အဲကျွန်တော်တို့ဆိုရင်အမြဲတမ်းဥမာပေးတာတခုရှိပါတယ်ဒီမဟောတ္ထဒီသာလူခန်းလို့ပါပဲအဲ့တော့မိကျင်ဆိုတဲ့ဥစ္စာက ူကတကယ်မိကျဲသိရှိပြီးဆိုရင်သူအလျှော့ပေးရတာပါပဲဒီတိုင်းပါပဲအခုဟိုပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေဖြစ်နေတဲ့ဒီမှာဘယ်သူကများပို့ပြီးတော့မှဒီဟာကိုစားနာနိုင်မလဲပေါ့နော်တကယ်တိုင်းသားတွေဒုက္ခအတိဒုက္ခရောက်နေရတယ်စားရမတင်နိုင်ဘူးအခုဆိုရင်ဥမာကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ဖြစ်ပွဲတွေနဲ့ပတ်သက်ပြီးဆိုရင်အခုတချို့ဆိုရင်၄နှစ်၅နှစ်မြောက်ဒါနှစ်ပတ်လည်နေနေတာကိုသူတို့တွေလုံနေကြပြီဆိုတော့ဒီလိုဟာမျိုးတွေကိုဘယ်သူကစပြီးတော့လုပ်ပေးမှလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းဟိုဟာတုံ့နေပါတယ်ဟုတ်ကဲ့ကျွန်တော်တို့တွေ့တာတစ်ခုကတော့အခုလိုမျိုးဖြစ်မှာဆိုရင်မြန်မာပြည်ထဲမှာပေါ့နော်ဒီတိုင်းပြည်လုံးနဲ့ပတ်သက်ရင်ဒီမြန်မာတပ်မတော်ကတော့ပြည်သူလူထုကရွေးကောက်ခံရတဲ့အစိုးရတရားကိုသူကအပြစ်မှပြုလိုက်တဲ့အနေအထားကိုရောက်သွားပြီအဲသူ့ကိုဒီအစိုးရကတပ်မတော်ကိုလိုလိုဟိုဖြေခိုင်းလို့ညွန်ပြလို့မရသေးပေမဲ့လည်းဒီအစိုးရအဖွဲ့ကတိုင်းပြည်ကိုစီမံအုပ်ချုပ်တဲ့အနေအထားကိုရောက်သွားပြီဒါပေမဲ့ဒီတိုင်းသားမြန်မာမှာရှိနေတဲ့ပြည်တွေမှာရှိနေတဲ့တိုင်းနာတဲ့ခိုင်တပ်ခွေတွေနဲ့ပတ်သက်လို့ကတော့ဒီနေသားလေးတွေမရှိသေးဘူးအဲ့တော့အခုလောကျဲမှာဆိုရင်တိုင်းလိုက်ဒီဘက်ကကျွန်တော်လက်နက်ကင်ဒီဘက်ကကျွန်တော်တို့ဆိုရင်အမေရိကန်စဉ်းစားနေအချင်းတွေကပြောင်းနေပြီအရင်ကဟုတ်ပါတယ်ဆက်အနာရှင်အစိုးရကဒါတိုက်ခိုက်တယ်ဘာညာဒါမှန်ပါတယ်အခုလောကျဲဆိုရင်အန်ဒီဆိုးကပြက်လာပြီအဲ့တော့ပြက်လာပြီဆိုတဲ့ခါကျတော့ဒီဆိုးရဒီမိုကရေစီကိုလိုလားတဲ့ဆိုးရဖြစ်တယ်တိုင်းပြည်ကိုငြင်းငြင်းစေခြင်းလဲဒီဆိုးရနဲ့ကောင်းကောင်းမွန်မွန်စကားပြောပြီးတော့မှတိုင်းပြည်ငြင်းငြင်းကိုတိစောက်ဖို့ဆန္ဒမရှိဘူးလားဒီလိုကမ်းလာတယ်မရှိဘူးလားအဲ့ဒီအတွက်ကိုလက်လျောမှုတွေမရှိဘူးလားဒါမျိုးတွေမေးဖို့ထုတ်ပြရှိရပါတယ်ကျွန်တော်ကပြောသွားတဲ့ပိစက်တယောက်ရဲ့ဟိုပြောဆိုချက်တွေကိုကျွန်တော်အများကြီးကျွန်တော်လက်ခံပါတယ်ကျွန်တော်ကဖြစ်နေတဲ့ဒီမှာဟိုတက်မလို့ဆိုတာဒီပြောရသလိုပါပဲသူညီငယ်ရေးစပြီးတော့လုပ်တဲ့အချိန်မှာတိုက်လာတဲ့တိုက်ပွဲတွေရှိတယ်တချို့ဆိုရင်လည်းဒီလိုအချက်လက်တွေကြောင့်သူတို့တိုက်ခတ်ရပါတယ်သူကစပြီးတော့ဟိုလုပ်ကြမရှိပါဘူးဆိုတဲ့ဥစ္စာလည်းအများကြီးကလက်ခံလို့ရပါတယ်အဲ့တော့တိုက်ရတဲ့နေ့ကိုင်းဒီဘက်ကတော့အများကြီးစဉ်းစားဖို့လိုပါပြီကျွန်တော်ကအန်ဒီအစိုးရဆက်လာတဲ့ဟာကိုလက်ခံလာလက်ခံလေဆိုရင်ဒီနေ့ရေဘလို့ဒီဆောက်မလဲအဲ့ဒါကြီးတို့လုပ်ဖို့လိုပြီးတော့ထင်ပါတယ
်ဟုတ်ကဲ့ရှင်ဆရာကျေးဇူးတင်ပါတယ်ဆရာဦးစီတော်အမြဲအဲ့တော့ကျွန်မဆရာဦးထွန်းစော်ကိုဒီမေကွန်တက်ဆက်ထဲမှာပဲမေးတင်ပါတယ်ဆရာဦးထွန်းစော်တို့ဘက်ကရောခုနတော်ရရှင်သူထောက်ပြသွားသလိုဆရာဦးစီတော်အမြဲပြောသလိုငိမ့်ချမ်းရေးကိုလိုချင်တဲ့စန္ဒပေါ့နော်အာတီတဘလောက်ရှိတယ်လို့ဆရာတို့ဟိုခိုင်ခိုင်မာမာပြောနိုင်ပါလဲရှင်
ဟုတ်ကဲ့ငင်းချင်ရေးကိုလိုချင်လားမလိုချင်ဘူးလားဆိုတာကတော့ဒါမေးစရာတော့မလိုတဲ့မေးခွန်းဖြစ်ပါတယ်ငင်းချင်ရေးကတော့အချိန်တိုင်းမှာလိုနေတာပဲလူတိုင်းကလိုလားနေတာပါပဲဆိုငင်းချင်ရေးကိုမလိုလားတဲ့လူဆိုတာမရှိပါဘူးနော်ကျွန်တော်တို့တိုင်းရင်းသားတွေဘက်မှာလည်းပဲလိုလားပါတယ်လိုလားလို့လည်းပဲတောက်ချောက်ဒီလိုကျွန်တော်တို့ငင်းချက်ဆွေးငင်းချင်ရေးဆွေးနွေးမှုဖြစ်စဉ်တိုင်းကိုကြည့်လိုက်ပါနော်ကျွန်တော်တို့ပြီးခဲ့တဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲကြည့်ပါနော်မြေပြင်မှာသိုးစစ်ဆင်မှုတွေကအကျိမမရက်ခဲ့ဘူးကျွန်တော်တို့နှစ်နှစ်နီးပါးလောက်ဆွေးနွေးခဲ့တဲ့ NCCD နဲ့နိုင်ငံလုံးပြစ်ခတ်ရစီရေးသဘောတူစာချုပ်ညှိနှိုင်းနေတဲ့ကာလမျိုးမှာညှိနှိုင်းဆွေးနွေးနေတဲ့တိုင်တဲမှာပဲမြေပြင်မှာမြန်မာတပ်မတော်ကြီးကထိုးစစ်တွေကိုရေစက်လုပ်နေပါတယ်အဲ့ဒါကပဲကျွန်တော်တို့စစ်ဆေးညှိနှိုင်းမှုတွေဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ဆွေးနွေးမှုကလည်းပဲမြန်မာပြည်အတွင်းမှာပဲလုပ်တာဖြစ်ပါတယ်မူလကတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်ပမှာလုပ်ပါတယ်လုံခြုံမှုမရှိဘူးဆိုပြီးတော့ဒါပေမဲ့ကျွန်တော်တို့ငြိမ်းချမ်းရေးကိုလိုလားတဲ့တက်တည်ပြတဲ့အနေနဲ့ကျွန်တော်တို့ပြည်တွင်းမှာပဲတွားရောက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါတွေကကျွန်တော်တို့တက်တည်ပြပြီးဖြစ်ပါတယ်။အဲဒါကြောင့်ငြိမ်းချမ်းရေးကိုလိုချင်လားမလိုချင်ဘူးလားဆိုတာကတော့မေးနေကြမလို့တဲ့မေးခွန်းလိုပဲကျွန်တော်အဲ့လိုဖြေချချင်ပါတယ်
။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးတင်ပါတယ်။အခုကျမတို့ဒီဆရာဦးစိန်မောင်ပေါ့နော်။ကျမတို့သောရရှင်တူဟိုပေးပို့ထားတဲ့စာတစောင်ကိုဟိုပြောပြချင်ပါတယ်ရှင်။ကိုညံဝင်းအောင်တစ်ချက်ဖတ်ပေးပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။အစိုးရတက်မရောတိုင်းရင်းသား33ဖလှယ်ကြားမှာလိုအပ်နေတာကအပေးယူကိစ္စနဲ့ယုံကြည်မှုတည်ဆောက်ရေးကိစ္စတို့ပဲဖြစ်တယ်လို့မြင်ပါတယ်။ပေးဖို့ကသာဦးစားပေးစဉ်းစားဆောင်ရွက်ကြမယ်ဆိုရင်အပြစ်ခတ်ရစဲရေးမှသည်ငြင်းငြင်းရရဖို့လွယ်မှာဖြစ်တယ်လို့ယုံပါတယ်။ရဖို့ယူဖို့လောက်ကသာဦးစားပေးစဉ်းစားဖက်တွေထားမယ်ဆိုရင်တော့အပြစ်ခတ်ရစဲရေးလုပ်ဖို့မလွယ်ဘူး။ငြင်းငြင်းရရဖို့လည်းဝေးနေအောင်မှာဖြစ်တယ်လို့ပြောပါတယ်။အဲ့တော့ JMCO အသုံးချပြီးကြီးကြပ်ဆောင်ရွက်ပေးရပါမယ်။အောင်မြင်အောင်ဆောင်ရွက်နိုင်ရေးကိုမဆုတ်မနစ်ဆောင်ရွက်မယ်လို့လည်းကတိပေးရပါမယ်။21ရာစုပင်လုံးကြီးလာကန်ကျင်းပနိုင်ဖို့တန်နေတန်ချပြီးလှုပ်ကြဖို့လိုကြောင်းလည်းဆွေးနွေးတင်ပြလိုပါတယ်တဲ့
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။နောက်ကျမတို့ရဲ့တော်ရရှင်တူဖြစ်တဲ့ကိုအောင်ကျော်ဦးကလည်းစာရေးထားပါတယ်။သူကတော့ဘာရေးလဲဆိုတော့တမတော်ကငင်းချမ်းရေးကိုတကယ်မျှော်လင့်နေဆိုရင်အယက်သားအစိုးရရဲ့ဥဆောင်မှုကိုလေးစားလိုက်နာဖို့လိုပါတယ်။ဆယ်စုနှစ်ခုနှစ်ခုကြာတမတော်ကပြည်တွင်းငြိမ်းချမ်းရေးကိုလှုပ်ခဲ့ပြီးပါပြီမအောင်မြင်မဲ့အလှမ်းဝင်နေသေးပါတမတော်ခေါင်းဆောင်တွေအနေနဲ့လည်းပြောင်းလဲဖို့အချိန်တန်ပါပြီတမတော်ရဲ့ပုံရိပ်ဟာလည်းအလွန်ကြာဆင်းသွားပါပြီ
ပြည်သူကအခြေပြုတဲ့တမတော်အဖြစ်ပြောင်းလဲဖို့အခုအချိန်ဟာအကောင်းဆုံးအချိန်မှာတမတော်ရဲ့ပုံရိပ်ကိုမြင့်တင်နိုင်ဖို့ကြိုးစားကြပါအဲ့ဒီအတွက်တမတော်ရဲ့အခွင့်အရေးမဆုံးရှုံးနိုင်ပါလို့လည်းရေးထားပါတယ်ရှင်အဲ့တော့ဆရာဦးစီသူအောင်မြင့်ရှင်ဒီတမတော်ဘက်ကဟိုတလျှောက်လုံးပေါ့နော်သူတို့ဒီငိမ့်ချမ်းရေးသူတို့လောက်ခဲ့တာအလှမ်းဝေးနေစေဖြစ်တယ်လို့ဒီသောရရှင်ကိုအောင်ကျော်ဦးကပြောပါတယ်အဲ့တော့တမတော်ဘက်ကရောဘာတွေအလျှော့ပေးဖို့လိုတယ်လို့ဆရာယူဆပါလဲရှင
်အဲဒါနဲ့ပတ်သက်ပြီးကျွန်တော်ဟိုပြောရရဲ့အဲ2020ဒီတမတော်ဦးသိန်းစီကျက်လာတဲ့ကာလနဲ့ရှေ့ပိုင်းကာလကိုခွဲခြားပြီးတော့ဟိုပြောဖို့တော့လိုပါတယ်2020ရှေ့ပိုင်းမှာကျွန်တော်တို့စက်တန်နဲ့ညီကြတော့ကျွန်တော်တို့တမိုင်းတွေလေ့လာကြတော့ဒီလိုမျိုးကြီးနဲ့ပတ်သက်ရဲ့ရှေ့အနာရှင်အဆက်ဆက်ကအတတော်ကိုသူတို့မလိုလားခဲ့ပါဘူးဒီလိုမျိုးရဖို့လည်းမလိုလားဘူးတိုင်းရင်းသားဓာတ်မျိုးကြီးကိုလည်းမလိုလားဘူးအဲအဲ့လိုငင်းငင်းကြီးလည်းလိုလားတဲ့အစိုးရကြီးမဟုတ်ခဲ့ပါဘူးဒီသမတ်ဦးသိန်းစီအစိုးရတက်လာတဲ့အခါကျတော့မှသူ့နဲ့အတူတူပေါ့နော်ဟိုတက်မတော်ပါလိုက်ပါပြီးတော့ပြောင်းလဲခဲ့တယ်အဲသူတို့ကကျွန်တော်နားနေတဲ့လောက်ကတော့တတိုင်းပြည်လုံးအဖြစ်ခတ်တကယ်ကိုရက်သေးခြင်းနဲ့တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်ခြင်းနဲ့အဲဒီမှာတစ်ချက်ငင်းငင်းရခြင်းနဲ့ဆိုတာကျွန်တော်မြင်ရတယ်ဥပမာဘာလို့လဲဆိုတော့ကျွန်တော်အထောက်ထားမဲ့ပြောနေတာမဟုတ်ပါဘူးရှိပါမှာဆိုရင်တိုင်းသားအဖွဲ့တွေကသူတို့ TV ပြေဆုံးရှင်းလင်းဖို့ဆိုတဲ့ဥစ္စာကဒါအခုဒီမှာလက်နဲ့ကင်ရတဲ့ဒီလိုပါလို့ကျွန်တော်တို့ကိုယ်တိုင်လည်းလက်နဲ့ကင်ပြီးတယ်ဒါလွဲတဲ့ကိစ္စမဟုတ်ဘူး။တောင်ပိုင်းအဖွဲ့နဲ့မြောက်ပိုင်းအဖွဲ့တွေဟိုဆက်တွေ့ဖို့ရှင်းလင်းဖို့ဆိုတဲ့ဥစ္စာကျွန်တော်ဖြစ်ခဲ့ပါတယ်။ဒါနဲ့သမရဦးသိန်းစင်လက်ထက်မှာငင်းငင်းလေးတွေလုတ်တဲ့ခါကျတော့ဒီတိုင်းသားချင်းချင်းစစ်ခွဲလို့ရနိုင်အောင်ဆိုရင်သူအကုန်လုံးသူတို့လက်ရောပေးခဲ့တယ်။လိုက်လာရှင်းလင်းပွဲတွေလောက်ပြီးလာရှင်းလင်းပွဲတွေဖြစ်လာအောင်ဒါမျိုးတွေကလည်းကားနဲ့ပို့ပေးတယ်။အဲပြီးတော့မှနောက်အဲမီလီယံနဲ့ပို့ပေးရတယ်ဗျအကုန်လုံးကိုလုပ်ပေးတယ်ဒီချက်ကိုပို့ပြီးတော့ထူးခြားတာက6နှစ်အကာလအဆက်ဆက်မှာဒီအုပ်ချုပ်တဲ့ဒီဖြစ်အနာရှင်တွေကသူတို့တော်လုံးလက်နက်ကင်အဖွဲ့တွေနဲ
့ဒီ
လိုမျိုးဖြစ်ပြဖို့ဆိုတဲ့ဥစ္စာဟိုလောကကိုဖြစ်ပြဖို့မပေးခဲ့ပါဘူ
းဟုတ်ကဲ့ပါရှင်
တော်ဥပဒေရှင်လက်ထက်မှာတော့ဒီလိုမျိုးနဲ့လွတ်လပ်လပ်ကိုဒါလွတ်လပ်ခွင့်ပေးခဲ့တာရှိတယ
်ဟုတ်ကဲ့ပါဆရာဆရာရေကျွန်တော်တို့ရဓာတ်ရိုက်လေးလာအချိန်ကပေးထားတဲ့အချိန်ကပြည့်သွားလို့ပါဆရာဦးစီသူအောင်မြင့်ရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆွေးနွေးပေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်ဖတ်တဲ့ဤတိုင်းဆွေးနွေးတင်ဆက်တဲ့အင်္ဂါညVOA တိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းကြေညာကိုမခင်ဖြူတွေ့ပြောပြပါမယ
်မေကဲပြည်တော်စုရဲ့မြန်မာနိုင်ငံအပေါ်အရေးယူတန်းခတ်မှုတစ်ခုဖြစ်တဲ့ The National Emergency Act American အမျိုးသားရေးပေါ်အဥပဒေကိုပြင်ဆင်ဖြည့်ဆွက်မှုတွေနဲ့အတူသမ္မတဥပမာကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားပေးတဲ့အနေနဲ့ပြင်မှတ်ထားတန်းခတ်ပိတ်ဆို့မှုဥပဒေပါအချက်အလက်တချို့ကိုဗဏ္ဍာရေးဝန်ကြီးဌာနကနေပြင်ဆင်ဖြည့်ဆွက်မှုတွေလုပ်ခဲ့တာပါမူလကရှိတဲ့ပြစ်မှတ်ထားရေယူတန်ခတ်မှုစည်းရင်းထဲမှာပါတဲ့ Steven Law နဲ့ Asia World Company တို့အပြင်သူတို့အနေနဲ့ဒီ share 50ရာခိုင်နှုန်းကျော်ပိုင်ဆိုင်တဲ့ company 6ခုကိုထပ်တိုးလိုက်ပါတယ်ပြစ်မှတ်ထားရေယူတန်ခတ်မှုစည်းရင်းထဲကနေဖယ်လျှော့လိုက်တဲ့အထက်မှာအစိုးရပိုင်လုပ်ငန်း9ခုနဲ့နိုင်ငံပိုင်ပန်3ခုတို့ပါပါတယ်ဖယ်လျှော့ခံရတဲ့အစိုးရလုပ်ငန်းတွေထဲမြမတစ်လုပ်ငန်းမြမပလဲလုပ်ငန်းမြမကြောင်မြတ်ယန္တနာလုပ်ငန်းတပ်ထုတွင်းလုပ်ငန်းထုတ်ကုန်သွင်းကုန်လုပ်ငန်းတွေပါဝင်ပြီးတော့ဘဏ်တွေကတော့ဒီမြမစီးပွားရေးဘဏ်မြမနိုင်ငံခြားကုန်သွယ်မှုဘဏ်နဲ့မြမရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝယ်ရေးဘဏ်တို့ဖြစ်ကြပါတယ်။ဘဏ်လုပ်ငန်းတွေအတွက်လုပ်ငန်းလိုင်စင်လုပ်ခွင့်ပေးလိုက်တဲ့ဘဏ်တွေထဲမှာတော့အင်းဝဘဏ်နဲ့မြဝတီဘဏ်တို့လည်းပါပါတယ်။မြမနိုင်ငံအတွင်းသိတာတင်ရှားတဲ့အပြောင်းလဲတွေမြင်တွေ့လာရပေမဲ့လို့အုပ်ချုပ်ရေးဘဏ်ကိုအရက်ဖက်ကလုံးဝချုပ်ကိုင်နိုင်ဖို့အခြေအနေမရှိသေးတာနဲ့တခြားသောလူခွင့်ရေးအခြေအနေတွေကြောင့်ဒီဥပဒေကိုဆက်ပြီးတော့တက်တန်းတိုးထားရတာဖြစ်တယ်လို့သမ္မတဥပမာလက်မှတ်နဲ့အင်ဂျီရောရဲ့ဒီကနေ့ဒီမေလ18ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုအရေးယူမှုတွေဆက်ရှိနေပေမဲ့မြမနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်လှည့်မသွားစေဖို့မြမအစိုးရနဲ့ရောမြမပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်သွားမယ်လို့လည်းသမ္မတဥပမာကပြောထားပါတယ်။ဥပဒေနောက်ဆက်တွဲပါလူပုဂ္ဂိုလ်အရပြစ်မှတ်ထားအရေးယူတန်ခတ်မှုစီးရင်အတော်များများကိုတော့မူလတိုင်းထားရှိပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်ပုဂ္ဂိုလ်တဦးချင်းစီကိုဖိအားပေးအရေးယူနေတဲ့အချိန်ထဲမှာပဲဒီမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးတိုးတက်မှုတွေအပေါ်ထောက်ခံအားပေးတဲ့အနေနဲ့အခုလိုဖြေလျှော့မှုတချို့လှုပ်ဆောင်လာတာဖြစ်တယ်လို့နိုင်ငံခြားရေးဌာနအကြံဖက်တိုက်ဖြတ်ရေးနဲ့ငွေကြေးထောက်လှမ်းမှုဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဒမ်ဂျေရှူဘင်ကပြောဆိုသွားပါတယ်ဒီအရေးယူတန်ခတ်မှုကိုအမေရိကန်အစိုးရလုတ်ပိုင်ခွင့်နဲ့နှစ်စဉ်တက်တက်တို့ဆောင်ရွက်နေတာဖြစ်ပြီးတော့ဒီအချိန်ကတော့မကြခင်တာမယ့်စနေနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုလာရောက်မဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ရှင
်ကျေးဇူးပါခင်ဗျာဒီညအတွက်အစီအစဉ်ထုတ်လို့ရမှာမဆွတ်မွန်ဖြစ်ပြီးအတန်လှင့် engineer ကတော့ Curtis Finan ဖြစ်ပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.